America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ချင်းများခင်ဗျာ VOA American တရဲ့2023ခုနှစ်နိုဝင်ဘာလ28ရက်အင်္ဂါညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေတာည9နာရီကနေ10နာရီထိဆက်လွှင့်သွားမှာဖြစ်ပါတယ်လိုင်းဒိုမီတာ192532အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြင့်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့ရဲ့အပြစ်ခတ်ရဲစေးရေးကနေတရားခံတွေပို့ပြီးလွတ်မြောက်လာဖို့မျှော်လင့်နေကြပါတယ်မြန်မာနဲ့ပူးတွဲစစ်ရေးလေ့ကျင့်မှုအတွက်တရုတ်စစ်သင်္ဘော၃စင်းမြန်မာနိုင်ငံကိုရောက်နေပါတယ်ဟီမွေနာတောင်ကျောကဥမင်လှိုင်ကောင်းမှာပိတ်မိနေသူတွေကိုမကြခင်ကယ်ထုတ်နိုင်မှာတော့မယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ရှမ်းမြောက်မူဆယ်105မိုင်ကုန်းသွေးစုံမှာတိုက်ပွဲပြင်းထန်ခဲ့တာမှာဒေသခံက
အမနေ့ကကျင်းနေတဲ့လက်ချရပါနော်နံတူလက်ချံရဲ့ဟာဒီတဲ့ရှိတယ်အမနေ့ရောက်ပါပြီဒါဒေသတုံ
းနောက်ကြာဘက်ကစစ်ဆောင်တွေကတော့အရေးပေါ်အကူအညီလိုနေပါတယ်နောက်စစ်ကောင်စီရဲ့ပိတ်ဆို့မှုကြောင့်ရခိုင်ဒေသဘက်ကဒေသခံတွေလည်းဆန္ဒအခါအခက်ကြုံနေရပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့အင်ကာညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့နေကြီးဩစာလေသမားဘွားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်ပါနဲ့ကမ္ဘာထလွားခီးသွားအစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ။
အစ္စရေးနဲ့ဟာမတ်စ်တို့ရဲ့အပြစ်ခတ်ရဲစေးရေး၅ရက်မြောက်နေ့ထိတက်တန်းတိုးလာတဲ့အတွက်အကျဉ်းသားတွေနဲ့တရားခံတွေပို့ပြီးလဲလှယ်နိုင်မှုညှော်နေနေကြပါတယ်။အစ္စရေးအကျဉ်းဆောင်တွေမှာပြစ်မှုအမျိုးမျိုးနဲ့ချုံနောက်ခံထားရတဲ့ပါလက်စတိုင်းအကျဉ်းသားတွေကို၃ချိန်မြောက်လွှတ်ပေးရင်းနဲ့နောက်ထပ်တရားခံ၁၀ဦးကိုလွှတ်ပေးရေးအပအဝင်၄ရက်ကြာအပြစ်ခတ်ရဲစေးရေးသဘောတူညီချက်ကိုကျော်လွန်ပြီးတော့နောက်ထပ်၁ရက်ထပ်တိုးတာဟာဟာမတ်စ်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုအစ္စရေးဘက်ကရက်စေးထားတာပါ။ပါလက်စတိုင်းအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့အတွက်တရားခံ၄ချိန်မြောက်လဲလှယ်မှုဟာတနင်္လာနေ့နောက်ပိုင်းမှာပြီးဆုံးခဲ့ပြီးတော့ဟာမတ်စ်ဘက်ကဖမ်းဆီးထားတဲ့တရားခံ၁၁ဦးကိုပြန်လွှတ်ပေးခဲ့တယ်လို့ပါလက်စတိုင်းအကျဉ်းသား33ဦးကိုလည်းပြန်လွှတ်လာတယ်လို့အစ္စရေးအကျဉ်းဆောင်တာဝန်ရှိသူတွေကပြောပါတယ်။ဒီလေးရက်အတွင်းမှာစုစုပေါင်းအစ္စရေးတရားခံအယောက်90နဲ့ပါလက်စတိုင်းအယောက်150ပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်။ဒီလိုအပြစ်ခတ်ရဲစေးရေးအတွက်တက်တန်းတိုးထားပြီးမယ်။အစ္စရေးနဲ့ဟာမတ်စ်ချိန်မုံရေးညီမှန်းချက်ကတော့အခိုင်အမာရှိနေစေပါပဲ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ NATO အစည်းအဝေးတက်ဖို့ရောက်နေပြီးတော့ NATO Ukraine Council အစည်းအဝေးလည်းတက်ဖို့ရှိနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အစည်းအဝေးအတွက်ဒီနေ့ Belgium မှာရောက်နေပြီးပထမဆုံးအကြိမ်ဖြစ်ကျင်းပမယ်ဒီ NATO Ukraine Council အစည်းအဝေးကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဝန်ကြီး Blinken ဟာရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ Ukraine အတွက် NATO ရဲ့ထောက်ခံမှုကိုအလေးထားပြောဆိုမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြောထားပါတယ်။နေတူးအဖွဲ့အကြီးအကဲကလည်းလာတူယူကရိန်းပေါ်ထောက်ခံမှုပေးဖို့ပြောဆိုခဲ့သလိုအစ္စရေးဟာမတ်ဆက်လက်အပြစ်ခတ်ရပ်ထားဖို့မနစ်ကပဲအခုလိုတိုက်တွန်းခဲ့ပါတယ
် I welcome that the agreement between Hamas and Israel has led to the release of hostages
လွတ်မြောက်လာသလိုစာနာမှုအကူအညီတွေပုံမပေးရနိုင်တာကြောင့်ကြိုးစားပါတယ်ဆက်လက်တက်တန်းတူဖို့ကိုလည်းတောင်းဆိုပါတယ်လို့နေတူးအဖွဲ့အတွင်းမှချုပ်ယန်စတိုတန်ဘတ်ကဘရက်ဆယ်မှာသတင်းတောက်တွေကိုပြောခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ဟာဒီသတင်းပတ်ထဲမှာပဲအစ္စရေးနိုင်ငံကိုနောက်တစ်ခေါက်ပြန်သွားပြီးအစ္စရေးရဲ့ခုခံကာကွယ်ပိုင်ခွင့်ဟာနိုင်ငံတကာစာနာမှုဆိုင်ရာဥပဒေနဲ့အညီဖြစ်ရေးကျန်နေသေးတဲ့တစ္ဆကံတွေလွတ်မြောက်ရေးကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
ရုရှားတပ်တွေဟာဇာပိုရီးရှားဒေသကိုဒုံးကျည်နဲ့တိုက်ခိုက်တာအပအဝင်လေကြောင်းတိုက်ခိုက်မှုတွေကိုညာဘက်နေမှာလုပ်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီနေ့ပဲပြောပါတယ်။ဇာပိုရီးရှားဒေသကံစစ်ဘက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကတော့ပြစ်လွတ်လိုက်တဲ့ဒုံးကျည်တွေကြောင့်ဈေးဆိုင်တစ်ခုပျက်စီးခဲ့ပြီးလူတအုပ်ဒဏ်ရာရခဲ့တယ်လို့ Telegram မှာရေးသားထားပါတယ်။ယူကရိန်းစစ်တပ်ကတော့ရုရှားတိုက်ခိုက်ရေးဒရုန်းတစ်စင်းကိုဖျက်ဆီးလိုက်နိုင်တယ်လို့ဒီနေ့ပဲပြောပါတယ်။ယူကရိန်းရဲ့ရှေ့တန်းစစ်မျက်နှာတစ်လျှောက်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ယူကရိန်းမျိုးတွေကိုရုရှားကဒရုန်းတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေတယ် တယ်လို့ဘရက်ဆဲမှာရောက်နေတဲ့ NATO အဖွဲ့အတွင်းရေးမှူးချုပ်ယန်စတော့တန်ဘတ်ကလည်းပြောထားပါဗျ NATO နိုင်ငံသားဝင်ကြီးတွေနဲ့နှစ်ရက်ကြာတွေ့ဆုံမှုမတိုင်ခင်မှာလဲ NATO မဟာမိတ်တွေအနေနဲ့ယူကရိန်းအတွက်အထောက်ပံ့တွေဆက်လက်ပံ့ပိုးပေးဖို့ကိုစတော့တန်ဘတ်ကတောင်းဆိုထားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကတော့လာမယ့်3နှစ်အတွင်းမှာကာကွယ်ရေးအသုံးစိတ်ကို25ရာခိုင်နှုန်းထိတိုးမြှင့်ဖို့အတွက်တင်းလာနေကလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်ရှင်
တချို့မှုနဲ့ဖန်ဆီးခံထားတဲ့ Wall Street Journal သတင်းကြောင့် Evan Jaskovic ကိုတွစ်တံထတ်တိုးလိုက်ပါတယ်။သူကို2024ဇန်နဝါရီ30ရက်နေ့အထိချုပ်နှောင်ထားဖို့ရုရှားနိုင်ငံမော်စကိုတရားရုံးတရုံးကနေပြစ်ဒဏ်အခုလိုထတ်တိုးလိုက်တယ်လို့ရုရှားသတင်းဌာနတွေကကြေညာလိုက်တာပါ။ American သတင်းတောက်ပေါ်ရာဇဝတ်မှုနဲ့ပတ်သက်ပြီးဆွဲချက်တင်ထားတဲ့အသေးစိတ်အချက်လက်တွေဟာလျှို့ဝှက်ချက်ဖြစ်ကြကြောင်းဒီနေ့အင်ကာနေ့တကပိတ်တရားခွင်မှာစီရင်ချက်ချခဲ့တာလည်းဖြစ်ပါတယ်။ကက်စကိုဗီရှာသတင်းယူပို့မော်စကိုကိုအရှိတ်မိုင်1200လောက်မှာရှိတဲ့ရက်ကတာရင်ဘတ်မြို့ကိုသွားနေစဉ်မက်စလာအတွင်းဖက်စီခံခဲ့ရတာပါသတင်းထောက်ဟာအမေရိကန်အလို့ကျလုဆောင်ခဲ့တာဖြစ်သလိုနိုင်ငံတော်လျှို့ဝှက်ချက်ဖြစ်တဲ့ရုရှားစစ်ဘက်စက်မှုဇုံအတွင်းကလုပ်ငန်းတစ်ခုနဲ့ပတ်သက်တဲ့အချက်လက်တွေကိုရယူဖို့ကြိုးစားခဲ့တယ်လို့ရုရှားဖက်ဒရယ်လုံခြုံရေးဌာနကတော့ဆက်ဆွဲထားတာဖြစ်ပါတယ်Jaskovic နဲ့ Wall Street Journal ကတော့အခုလိုဆွဆွဲချက်ကိုငင်းဆန်ထားတယ်လို့ American အစိုးရကလည်းမှားရင်းစွာထိမ့်သိမ်းထားတာဖြစ်တယ်ဆိုပြီးပြောထားပါတယ်။တချို့မှုနဲ့ပတ်သက်တဲ့သက်သေအသေးစိတ်အချက်လက်တွေကိုတော့ရုရှားအာဏာပိုင်တွေကထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19kHz 15653 ည 25kHz 118.3 ည 32kHz 9335 ရို့ဖြင့်စနေတနင်္ဂနွေမှာ 190kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါည view ရဲ့ထိတ်တန့်ရောင်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။တရုတ်မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရှိတောင်အာရှနိုင်ငံတွေနဲ့အဓိကမိဖက်နိုင်ငံတွေကြားမှာဆက်ဆံရေးတင်းမာနေချိန်မှာပဲတရုတ်ရေတပ်စစ်သင်္ဘော၃ဆင့်ဟာမြန်မာတရုတ်ရေကြောင်းလုံခြုံရေးပူးတွဲလေ့ကျင့်ရေးအတွက်နိုဝင်ဘာ28ရက်နေ့ကရန်ကုန်မြို့တီလဝါစိတ်ကန်းကိုရောက်လာတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီသင်္ဘောတွေတီလဝါစိတ်ကန်းကိုရောက်လာခြင်းဟာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်တွေအကြားမှာပြည်ပခဖြစ်နေတဲ့မြန်မာ၂၁ရှောက်မှာတရုတ်ပြည်သူလူမျိုးရေးတပ်မတော် PLA ကစီးရေးလေ့ကျင့်မှုတွေလုပ်နေတဲ့အချိန်လေးဖြစ်ပါတယ်။အခုရောက်လာတဲ့သင်္ဘောတွေကတော့ဖြတ်သင်္ဘော Free Gate 6ရည်ရင်နဲ့ထောက်ပံ့ရေးစည်ရည်ရင်တွေလည်းပါပါတယ်ဒီသင်္ဘောတွေနဲ့ဘယ်အချိန်မှာစည်ရည်လေ့ကျင့်မှုတွေစတင်မယ်ဆိုတာကိုတော့အသေးစိတ်ဖော်ပြမထားပေမဲ့သင်္ဘောတွေပေါ်မှာသင်္ဘောသား900လောက်ကိုတင်ဆောင်လာတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ဒီသင်္ဘောတွေဟာမြန်မာတရုတ်ရေကြောင်းလုံခြုံရေးဆိုင်ရာလေ့ကျင့်ခန်းဆောင်ရွက်ဖို့နဲ့ချစ်ကြည်ခီလေပတ်ဖို့ရောက်ရှိလာတာလို့ပြောပါတယ်တရုတ်ကတော့စစ်ကောင်စီရဲ့အဓိကမိတ်ဖက်နိုင်ငံဖြစ်တယ်လို့မြန်မာစစ်တပ်ကိုအဓိကစစ်လက်နက်ထောက်ပံ့နေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒါပေမဲ့2021စစ်တပ်အာဏာသိမ်းမှုကိုတော့အားပေးထောက်ခံဖို့ညှင်းဆို့ထားတယ်လို့ရှမ်းမြောက်မှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လည်းပြင်းပြင်းထန်ထန်ထုတ်ပေါ်ပြောဆိုထားပါသေးတယ်ဒီလဇန်ပိုင်းတုန်းကလည်းရုရှားစစ်သင်္ဘော၃ဆင့်ကပထမဆုံးအကြိမ်ဖြစ်မြန်မာရုရှားရေကြောင်းလုံခြုံရေးဆိုင်ရာလေ့ကျင့်မှုအတွက်မြန်မာနိုင်ငံကိုရောက်လာပါသေးတယ်ရှင်
။တောင်တရုတ်ပင်လယ်နဲ့အရှေ့တရုတ်ပင်လယ်မှာတော့ဩစတြေးလျရေတပ်အနေနဲ့ရေတပ်လှုပ်ရှားမှုတွေအသိပေးဖို့တရုတ်ကတိုက်တွန်းလိုက်ပါတယ်။အကြောင်းကတော့နှစ်ဖက်စစ်တပ်အကြအသေးအဖွဲ့မတော်တဆမှုကနေဆက်ဆံရေးတွေထိခိုက်နေတာကြောင့်လို့လဲတရုတ်အခြေခံအရာရှိတရုတ်ကရှင်းပြခဲ့ပါတယ်။တရုတ်စစ်သည်မော်တစ်စင်းကဆိုနာအတန်လိုင်းစနစ်ကိုအန်ဒီရဲ့ရှိလောင်အသုံးပြုခဲ့တာကြောင့်ဂျပန်ရေပန်နဲ့မှာဩစတြေးလျရေတပ်သမော်တစင်မတော်တဆကြုံခဲ့ရပြီးရေတပ်သားထုတ်ဒဏ်ရာရခဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကလည်းပြီးခဲ့တဲ့သတင်းပတ်မှာပြောဆိုထားပါတယ်မတော်တဆမှုကြုံခဲ့ရတဲ့ဩစတြေးလျစစ်သည်မော်ထူဝန်ဘာဟာစနေနေ့မှာပဲပထမဆုံးအကြိမ်တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်နိုင်ငံနဲ့ပူးတွဲပြီးတော့ကင်းလှည့်နေခဲ့တာပါဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားမှာတော့တောင်တရုတ်ပင်လယ်ပြင်ကကျွန်းတွင်းကိုပိုင်ဆိုင်မှုတွေအငင်းပွားရင်မကြာသေးခင်ကစတင်မာမှုတွေကြီးထွားလာခဲ့ပါတယ်တရုတ်ကွန်မြူနစ်ပါတီနိုင်ငံရေးဌာနအကြီးအကဲလျူချောင်ချောင်ကတော့ဆိုနာစနစ်အသံကြောင့်ကြုံခဲ့ရတဲ့မတော်တဆမှုဟာဂျပန်နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာဖြစ်ခဲ့ပြီးဩစတြေးလျရေတပ်ကဒီဒေသမှာဘာကြောင့်ရှိနေလဲဆိုပြီးဒီနေ့ပဲဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာမေးခွန်းထုတ်ခဲ့ပါတယ်ဩစတြေးလျရေတပ်သားထိခိုက်ဒဏ်ရာမှုတွေတာဝန်မရှိကြောင်းလည်းညှင်းဆိုခဲ့ပြီးနှစ်ဖက်စစ်တပ်ကြားကြိုတင်ညှိနှိုင်းမှုတွေဟာမတော်တဆမှုတွေမဖြစ်အောင်ဟန်တားနေဆိုပြီးပြောခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံဟိမနာတောင်ကျောကဥမင်လိုင်ကောင်းမှာ ဥမင်လိုင်ကောင်တူးနေနဲ့18ရက်ကြာပိတ်မိနေတဲ့စောက်လို့ရေးဝန်ထမ်း42ဦးကိုကယ်ထုတ်နိုင်မှုအတွက်သူတို့ရှိနေတဲ့နေရာကိုကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပိုက်လိုင်းတွေထည့်ပေးလိုက်နိုင်ပါပြီ။မြေကြီးတွေကြောက်ဆောင်တွေကိုသတင်းနှစ်ပတ်ကျော်ကြာတူးဖောက်ပြီးတော့သူတို့ကိုကယ်ယူနိုင်မဲ့ပိုက်လိုင်းတက်ဆင်တဲ့လုပ်ငန်းပြီးမြောက်အောင်မြင်သွားပြီဖြစ်တဲ့အတွက်မကြာခင်မှာပဲသူတို့ကိုကယ်ထုတ်နိုင်တော့မယ်လို့ဥတ္တရာခန်းပြည်နယ်ကအုပ်ချုပ်ရေးမှူးကပြောပါရတယ်။သုံးပေကျတဲ့ပိုက်လိုင်းကတက်ဆင်သူတို့ကိုတယောက်ချင်းစီကိုကျိုးနဲ့ဆွဲပြီးတော့ကယ်တင်မဲ့အစီအစဉ်ကိုမကြာခင်မှာစတင်မယ်လို့လည်းပြောပါရတယ်။နိုင်ပေါင်း400ကျော်ကြာတူးဖောက်ခဲ့ပြီးတဲ့လူ၄ယောက်စီပါတဲ့ကယ်ဆေးအဖွဲ့၃ဘွဲ့ကဒီဆောက်လို့ရေးဝန်ထမ်း42ယောက်ပိတ်မိနေတဲ့ဥမင်လိုင်ကောင်းလေးကိုအရင်ဝင်သွားပြီးတော့ကယ်ဆေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့အမျိုးသားကယ်ဆေးဌာနအဖွဲ့ဝင်တဦးဖြစ်သူစရိတ်အာတာဟက်စနိတ်က New Daily မြို့မှာသတင်းတောက်တွေကိုပြောပါရတယ်။ပိတ်မိနေသူတွေကိုကယ်ထုတ်တဲ့နေရာမှာတယောက်ကို၃မိနစ်ကနေ၅မိနစ်ကြာကြာနိုင်တယ်လို့လည်းဆိုထားပါရတယ်။ဥမင်လိုင်ကောင်းတရှိရနေရာမှာလူနာတင်ရင်တွေအင်္ဂါနေ့မုံလဲပိုင်းကလေးကစောင့်နေကြပြီးတော့လူမြောက်လာသူတွေရဲ့နောက်ဆက်တွဲအခြေအနေတွေကိုကုသနိုင်မှုတွေအဲ့ဒီမှာထိတ်တန့်ဆေးဘက်ဆိုင်ရာအထူးကျွမ်းကျင်သူတွေကလည်းစောင့်နေကြပါရရှင်
။ဖိလစ်ပိုင်နိုင်ငံမှာတော့အစိုးရနဲ့ကမ္ဘာတန်ရှည်ဆုံး Community သဘုံတွေငြိမ်းချမ်းရေးပြန်ဆွေးနွေးဖို့ရှိနေတယ်လို့ပြောလိုက်ပါရတယ်။ကမ္ဘာမှာတက်တန်းအကြာဆုံးပုံကံမှုတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကမော်ဝါဒီကွန်မြူနတီသဘုံတွင်နဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆောက်ဖို့သဘောတူလိုက်ကြောင်းအစိုးရနဲ့သဘုံနှစ်ဖက်လုံးကဒီနေ့ပဲပြောလိုက်ကြတာပါလက်နက်ကိုင်ပဋိပက္ခကိုငြိမ်းချမ်းတဲ့အနေနဲ့နိလန့်တကျဖြစ်ရှင်းဖို့နှစ်ဖက်လုံးကသဘောတူခဲ့ကြောင်းနော်ဝေးနိုင်ငံအော်စလိုမြို့မှာနိုဝင်ဘာ23ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတဲ့ပူးတွဲကြေညာချက်မှာဖော်ပြလိုက်တာပါလူမှုစီးပွားနဲ့နိုင်ငံရေးအရမကျေနပ်မှုတွေနက်နက်ရှိုင်ရှိုင်အမြင့်တွင်နေတဲ့ဆိုတာကိုသက်ဆိုင်သူတွေကနားလေလက်ခံထားကြပြီးငြိမ်းချမ်းဆွေးနွေးညှိနှိုင်းမှုတွေကိုဦးစားပေးမဲ့အခြေခံမှုတွေချမှတ်ဖို့သဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ကမ္ဘာတစ်လွှာကွန်မြူနတီဝါဒခေါင်းဆောင်လာခဲ့ရာကဆင်းရဲချမ်းသာကွာဟမှုကြုံတွေ့နေရတဲ့ဖိလစ်ပိုင်နိုင်ငံမှာမော်ဝါဒီသဘုံတွေရဲ့လှုပ်ရှားမှုတွေက1969ခုနှစ်မှာစတင်လာခဲ့တာပါ။1980ပြည့်လွန်နှစ်တွေကလှုပ်ရှားမှုအားကောင်းဆုံးအချိန်မှာအင်အား26,000လောက်ထိရှိနေခဲ့ပေမဲ့အခုအခါတော့2,000လောက်ပဲရှိတော့မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ VOA American သတင်းရဲ့နိုဝင်ဘာ28ရက်အင်္ဂါညသတင်းလေးကိုမက်ခင်လေးနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေလှည့်ပါပထမဆုံးကတော့ရှမ်းမြောက်မူဆယ်105မိုင်ကုံသွေးစုံမှာတိုက်ပွဲပြင်းထန်ခဲ့တာပါတရုတ်မြန်မာနယ်စပ်ကုံသွေးမှာအဓိကနေရာဖြစ်တဲ့မူဆယ်မြို့နယ်105မိုင်ကုံသွေးစုံမှာစစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တပ်တွေကြားတိုက်ပွဲပြင်းထန်နေပြီးနှစ်ရက်တာတိုက်ပွဲအတွင်းမှာကလေးငယ်တွေအပါအဝင်အရသာ6ဦးထက်မနည်းသေဆုံးခဲ့ရတယ်လို့20ကျော်လောက်ထိခိုက်ဒဏ်ရာရထားကြောင်းဒေသတွင်းရင်းမြစ်တွေကပြောနေပါတယ်တတိယနှစ်ခုဆစ်စင်တလတာကာလအတွင်းမှာအရသာသေဆုံးသူ80ကျော်နဲ့ထိခိုက်သူ120ကျော်နေပြီဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစောဝင်းလိုင်းပြောပြပေးပါအောင်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကဝင်ပေါက်မူဆယ်မြို့ရဲ့9မိုင်အကွာမှာရှိတဲ့105မိုင်ကုံသွယ်ရေးဇုံမှာဒီလ29ရက်နေ့ညနေပိုင်းကလေးကတိုက်ပွဲတွေစတင်ခဲ့တာပါ။ဒီတိုက်ပွဲအတွင်းလက်နက်ကြီးပစ်ခတ်တာလေကြောင်းကတိုက်ခိုက်တာနဲ့drone နဲ့ဘုံကျဲတာတွေကြောင့်အရသာပြည်သူအနည်းဆုံး5ဦးသေဆုံးခဲ့ပြီး20ကျော်လောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းမူဆယ်ဒေသခံတဦးက VOA ကိုပြောပါတယ
်အမနေ့ကကျက်နေတဲ့လက်ချရောဗနာမနေ့ကနမ်တီနွားချံခဲရာသူတွေရှိတယ်အမားရောက်ပါသေးတာဒေသ3ယောက်ရှင်မနဲ့ကျတော့6ခွဲလောက်ရှင်နေအဲ့ဒါလည်းဘုံရှိတာဗနာဒီအမြောက်ကောင်းနေတယ်အဲ့အဲ့ဒါရှိတယ်ရှိတာကတော့3ယောက်ကလေးတယောက်ကခြေထောက်တွေပြတ်သွားတယ်အခုလေးတင်3နိုင်ခွဲလောက်ကဖြစ်သွားတဲ့ဥစ္စာမှန်မှုပေါ့နော်ပြန်ကမှလည်းခက်ရက်ကိုသူတို့မိသားစုလေးယောက်ရှိမှတယ်နဲအခုကကလေးကဒီစပေးရှောင်းမှာရောက်လာတယ်စတုံးနဲ့စနစ်နဲ့ပေါ့နော်ဒီအဖေနဲ့နေကြတော့အိမ်မှာပြေးနေတယ်လို့ပြောတယ်နေရင်က3နိုင်ခွဲတော့ခုန3ခွဲလောက်ပေါ့နော်မနက်ကတည်းကတည်းကအောင်မင်းလာဟိုတယ်ရှိရအမြောင်နဲ့ချိုးရဥစ္စာတွေပဲဘာလား
ဆေးရုံကခွဲစိတ်ကုသဆောင်မှာလဲအယောက်20ကျော်လောက်လာရောက်ဆေးကုသမှုခံယူနေတဲ့အကြောင်းပြောပါတယ်တအောင်အမျိုးသမီးအဖွဲ့ TWO ကတော့မနေ့ကနဲ့ဒီကနေ့အထိ4ယောက်တည်ဆုံတဲ့ဆင်းကိုစုဆောင်းရပြီးထိခိုက်ဒဏ်ရာရသူ10ဦးကျော်ရှိကြောင်းပြောပါတယ်တရ5မိုင်ကုံသွဲရေးဇုံတိုက်ပွဲမှာညီနောင်မဟာမိတ်တပ်အဖွဲ့ဝင်တအောင်တရနယ်လေးနဲ့ကိုကန်အမန်ဒီအေရောက26ရက်နေ့ကစတင်ပြီး drone နဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့ပြီး29ရက်နေ့မှာတိုက်ပွဲပြင်းထန်လာတာဖြစ်ပါတယ် TNL ရဲ့ပြန်ကြားရေးတာဝန်ခံဒုပုမူကြီးတိုက်အိုက်ကျော်ကတော့ဒီကနေ့၁၅မိုင်တိုက်ပွဲသတင်းမရှိကြောင်းနဲ့28ရက်နေ့ညကတိုက်ပွဲပြင်းထန်ခဲ့ကြောင်းအခုလိုပြောပါတယ
်။ဟုတ်ကဲ့အဲ့ဘက်မှာတော့ဒီနေ့ဘာမှသတင်းတက်လာတာမရှိသေးဘူး။28ရက်နေ့ညကတော့၁၅မိုင်မှာဖြစ်တဲ့ထော်ပုံတွေနဲ့လက်နေကြီးတွေနဲ့ဒီအလီတွေပြစ်ခတ်တခဲမှုတွေရှိတယ်။ဒီပြခတဲ့လူနေအိမ်တွေထိခိုက်ပျက်စီးတာတွေရှိတယ်လို့ဒီကအရာဖက်ဒီဆုံးဒါလည်းရှိတယ်ဒီအာတန်ရတာလည်းရှိတယ
်ဒီလ25ရက်နေ့ကတော့မူဆယ်မြို့နယ်ကကျင်းဆန်းကြော့ကုံသွေးရေးဂိတ်ကိုကိုကန့် MNDA တပ်ဖွဲ့ကတိုက်ခတ်သိမ်းယူခဲ့ပါတယ်ဒီကနေ့နမ်ခမ်းမြို့စကန်းသစ်မှာတိုက်ပွဲဖြစ်ကြောင်းနဲ့28ရက်နေ့ကကြောင်မဲဘက်မှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းဒေသကလူခွင့်ရေးအခြေအနေကိုစောင့်ကြည့်လေ့လာနေတဲ့တောင်အမျိုးသမီးအဖွဲ့ TWO က2029စစ်စင်ရေးစတင်ခဲ့တဲ့တလအတွင်းမှာအရသာထိခိုက်သေဆုံးသူ82ဦးရှိခဲ့ပြီးအဲ့ဒီထဲမှာအသက်တစ်နှစ်ကနေ16နှစ်ကလေးအရွယ်26ဦးပါဝင်ကြောင်းနဲ့ထိခိုက်ဒဏ်ရာရသူ125ဦးရှိပြီးစစ်ဘေးရှောင်ပြည်သူပေါင်း6400ခန့်ရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
တိတညာနှစ်ခွန်စစ်စင်တလတာအတွင်ရှမ်းမြမှုဆယ်105မိုင်ကုံသွေးစုံအထိတိုက်ပွဲပြင်းထန်လာတာကိုကိုဇော်ဝက်လိုင်းပြောပြခဲ့တာပါအခုတော့ကရားဒေသစစ်ဘေးရှောင်တွေအရေးပေါ်အကူအညီလိုအပ်နေတာပါကရားပြည်နယ်ဒေသခေါ် KNI ဒေသမှာတလေးလုံးစစ်စင်စတင်ပြီးနောက်ပိုင်းစစ်ရှောင်သူအရေးအတွက်များပြားလာသလိုကုံသွေးလမ်းကြောင်းတွေလည်းပိတ်ဆို့ခံထားရလို့နိုင်ငံတကာရဲ့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့ကိုကြီးပေးနေသူတွေကပြောနေပါတယ်ဒီအကြောင်းသတင်းပေးဖို့ထားတာကိုအခြေခံပြီးမဆုမွန်ပြောပြပေးပါဦးခင်ဗျာ
ကယားပြည်နယ်ဒေသခေါ်ကရင်နီပြည်မှာနိုမာလာ17ရက်နေ့ကစတင်လိုက်တဲ့တစ်လေးလုံးစစ်စင်ရေးအရှိန်ဟာဒီကနေ့အထိလွိုက်ကော်မြို့နယ်အနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်လွိုက်ကော်မြို့ကနေစစ်ရှောင်သူဥယေကတော့ခံမှန်းခြေ 9,000 ကျော်အထိရှိနေပြီလို့ကူညီပေးနေသူတူက VOE မြန်မာပိုင်းကိုပြောပါတယ်
။ငါးသားစံကျော်တော့ရှိတာထဲမှာကျွန်တော်3000ခွဲလောက်တော့အာကျွန်တော်မျိုးဆွတ်ခွာပြီးတော့မှနီဆက်ရဒေတာတွေမှာတွားရောက်ခုတ်လုံကြတယ်ပေါ့နော်။တချို့ကကျွန်တော်ရှမ်းပြည်တောင်ပိုင်းပင်လောင်စီဆိုင်တောင်ကြီးလောင်ရွှေအစရှိတဲ့ဒေတာမှာကိုဟိုရွှေပြောင်ကြတယ်။တချို့ကကျွန်တော်ဒီမော့ဆိုဘရူဆိုဘက်မှာဟိုပြန်လာပြီးတော့မှဟိုခုတ်လုံကြတဲ့ဟာမျိုးတွေရှိတာပေါ့နော်။အဓိကတော့ဘာလို့လဲဆိုတော့သူတို့ရိတ်ခါတော့ရေးပေါ်ဟိုဆန်စီစာရေးပေါ်လို့တယ်ပြီးတော့မှဆောင်းအဒီဖြစ်တဲ့ကြောင့်မလို့အနှွေးထွက်တွေဘလိုအမှုတွေတွေ့နေရတယ်ပေါ့နော်။ဟိုပြောလဲဆိုတော့သူတို့ထွက်လာကြတဲ့ဟာပို့တထက်ကိုတခုနဲ့ထွက်လာကြတဲ့လူတွေကများတယ်။များတဲ့အခါကျမှရေးပေါ်ဟိုဒီထောက်ပံ့မှုတွေလိုအပ်မှုတွေရှိနေတော့ပဲပေါ့နော
်။မြေပြင်မှာအမှန်တကယ်ဆစ်ဆောင်နေရသူဥယေကအခုလက်လန်းမီတလောက်စည်ရင်းပြည့်စုံထားတဲ့အရေးအတွက်ထက်ပို့ပြီးတော့များနိုင်တယ်လို့လည်းဆိုပါတယ်။2021ခုနှစ်သကောင်စည်ရင်အရာဆိုရင်ကယားပြည်နယ်မှာခံမှန်းခြေလူဦးရေက3သိန်းနီးပါးရှိပါတယ်လွိုက်ကော်မြို့မှာတော့လူဦးရေက6000ကျော်ရှိပါတယ်ကရင်နီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ KHAI ကလက်လန်းမီတလောက်ပြုစုထားတဲ့စည်ရင်ထဲမှာတစ်လေးလုံးစစ်စင်ရေးစတင်လိုက်တဲ့နိုမာလာ17ရက်နေ့ကနေ28ရက်နေ့အထိအရသာပြည်သူတည်ဆုံးခဲ့ရတဲ့ဥယေကတော့အနည်းဆုံး86ဦးအထိရှိခဲ့ပြီဖြစ်ပါတယ်အဲ့ဒီအထဲမှာအသက်မပြေသေးတဲ့ကလေးငယ်12ဦးလည်းပါဝင်တယ်လို့ဖော်ပြထားပါတယ်။မြို့သိမ်းတိုက်ပွဲတွေစတင်လိုက်ခရဲကရိုက်ကော်မြို့ပေါ်မှာနေထိုင်သူမရှိသလောက်ဖြစ်သွားတယ်လို့ KHAI ရဲ့တာဝန်ခံတဦးကပြောပြပါတယ်
။ဒီလက်ကွာကလည်းနောက်ဆုံးကြံတဲ့မြို့လို့ပြောရမှာပေါ့နော်။ဒီတိကဆကဆာရဲ့ဒီရန်ရန်ကိုဟိုလက်ပက်လက်မြို့လည်းပြောလို့ရမယ်။အဲ့မှာကျွန်တော်တို့ဒီမြို့သိမ်းတိုက်ပွဲကိုစလုပ်တာပေါ့နော်။အခုဆိုရင်ကျွန်တော်တို့ဒီလက်ကော်မြို့ပေါ်မှာအာနေလို့တော့မရတော့ဘူးတချို့ရက်ွက်ကြိုကြားတွေမှာပဲနေကြတာဟာမျိုးတွေဟိုရှိတော့ပေါ့ဗောနော
်အရက်သားထိခိုက်သေးဆုံးတဲ့အကြောင်းရင်းတွေကတော့လက်နက်ကြီးထိမှန်တာလေးချောင်းတိုက်ခိုက်ခံရတာနဲ့ပြစ်တက်ခံရတဲ့ဖြစ်စဉ်တွေကြောင့်လို့ပြောပါတယ်အဝိတ္တထဲကိုတစ်ခုနဲ့ကိုလွတ်ယုံပြီးတော့ထွက်ပြေးလာရတဲ့စစ်ဆောင်တွေအတွက်အခြေခံအကူအညီတွေအရေးပေါ်လိုအပ်နေပြီးကုံသွယ်ရေးလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ကူညီပေးနေသူတွေမှလည်းအခက်တွေ့နေတဲ့အခြေအနေဖြစ်နေတယ်ဆိုတာကိုအခုလို့ပြောပြပါတယ်
ဒီမော်ဆိုပရိုဆိုဖက်မှာကကြတော့ဟိုကုန်တွေလမ်းကြောင်းမှုကပိတ်ွားပြီပိတ်ွားကကြတော့ဒီရေခါပြက်လက်မှုတွေကျတော့ကြုံတွေ့နေရတာပေါ့နော်။ဟိုမှာဆန်စီစားဝယ်လို့မရအောင်ဓာတ်ဆီတလီတာဆိုရင်18000 တောင်းခေါ်တာထောင်းတိတော့ဈေးတက်နေပြီပေါ့နော်ဒါတော့မှရောင်းမဲ့လူကမရှိဘူးဖြစ်နေတယ်ဒါတော့ဒီမိုးစုံမှာရှိလက်ရှိအခြေအနေလက်ကောမှာလည်းဒီအတိုင်းမှာပဲခင်ဗျာလက်ကောမှာလည်းတိုက်ပွဲလေးဖြစ်နေတာပေါ့နော်အခုကျွန်တော်တို့အနေနဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေကို humanitarian assistance တွေပို့ဖို့များများလိုအပ်လာတယ်ဟို emergency ဖြစ်တဲ့ကြောင့်မို့အရေးပေါ်တုတ်ပတ်မှုကိုလည်းများစွာနဲ့တိရောက်စွာတုတ်ပြန်ဖို့အတွက်ကျွန်တော်တို့ခိုင်နေတဲ့ဒီကနေပြောကြားချင်တာပေါ့နော်ဟုတ
်ကယင်းဤပြည်ကဆစ်ဆောင်နေအတွက်လူသားချင်းစာနာထောက်ထားမှုအရေးပေါ်အကူအညီတွေပြည်တွင်းပြည်ပကနေပေးနိုင်မှုကိုလည်းကယင်းဤပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်။နိုမာလာတစ်လေးလုံးစစ်စေးရေးစတင်လိုက်တဲ့တစ်ချိန်တည်းမှာပဲကယင်းဤတပ်ပေါင်းစုတွေကလွိုက်ကော်ဒီမော့ဆိုနဲ့မိုးပြဲမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်သိမ်းပိုက်ရာကနေနှစ်ဖက်တိုက်ပွဲတွေပိုးပြီးတော့မှပြင်းထန်လာတာလည်းဖြစ်ပါတယ်ရှင်
။ကြရပဲတယ်လို့စစ်စင်ရေးပြင်ထန်လာခဲ့ပြီးစစ်ဘေးရှောင်တွေအရေးပေါ်အကူအညီလိုနေတာကိုမဆုမုံပြောပြခဲ့တာပါအခုလဲစစ်ပြန်ပြင်ထန်လာရတဲ့ရခိုင်ဘက်စစ်ကောင်စီပိတ်ဆို့မှုကြောင့်ဒေသခံတွေစာနယ်ကအခက်ကြုံရပြန်တာပါစစ်ကောင်စီနဲ့ရခိုင်နဲ့နှကိုင်အေးအဖွဲ့ကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာကုန်းလန်းရေလန်းနဲ့ကုန်းစည်စစ်ဆင်မှုတွေကိုစစ်ကောင်စီကပိတ်ထားတာကြောင့်စာနယ်ကအခက်ကြုံနေရပါတယ်အထူးသဖြင့်ကျေးလက်ဒေသတွေထက်မြို့ပေါ်ရက်ွက်တွေမှာရှိတဲ့ပြည်သူတွေကုန်စည်ပြက်လက်တာတွေနဲ့ပုံရင်ဆိုင်နေကြတာပါစစ်ကောင်စီအနေနဲ့ခီးသွွားလိုက်တဲ့ဒီကုန်စည်စစ်ဆင်မှုတွေကိုဆက်ပြီးတော့ပိတ်ထားမယ်ဆိုရင်တော့ဒေသခံပြည်သူတွေအငတ်ပေးအထိကျုံလာနိုင်တယ်လို့ဒေသခံတွေကပြောနေပါတယ်ကိုစန်းကျော်ပြောပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကလေးကကုန်စည်စီးဆင်းမှုနဲ့ဒေသခံပြည်သူတွေရဲ့ခီးသွွာလာခွင့်တွေကိုစစ်ကောင်စီကပိတ်လိုက်တာဒီနေ့ဆိုရင်တည်င်းနှစ်ပတ်ကျော်ရှိလာပြီဖြစ်ပါတယ်။ပြည်မကလာတဲ့ကုန်စည်တွေကိုအဓိကထားစားသုံးနေရတဲ့ရခိုင်ဒေသမှာအခုလိုကုန်စည်စီးဆင်းမှုတွေကိုနှစ်ပတ်ကျော်ကြာပိတ်ထားတာကြောင့်ဒေသခံပြည်သူတွေအကြားစားနေရကအခက်ကြုံလာကြရတာပါ။ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာဆိုရင်စံကျန်းတိတ်ကိုကြက်နှစ်သိန်းအထိဈေးနှုန်းမြင့်တက်နေတယ်လို့စံရိတ်ခရှားပါလာနေတယ်လို့လည်းမောင်တော်ဒေသခံတူကပြောပါတယ
်။စားစီတလီတာကိုစားစီတလီတာကို9,500ရှိပါတယ်။စံဆိုရင်လည်းစံကျန်းတိတ်ကိုနှစ်သိန်းရှိပါတယ်။ပေါ်ဆက်မွေးတွေရောပါလို့ဆိုရင်နှစ်သိန်းကျော်ပါတယ်။နှစ်သိန်းနှစ်ဆောင်းနှစ်သိန်းသုံးဆောင်းအဲ့လိုမျိုးဖြစ်နေပါတယ်။ဒီနေရာမှာမှတော့လာဖြစ်တော့ခွင့်မပြတော့ဘာတခုမလေးအစနဲ့ရိခာတင်ပါမမရောက်တော့အခက်ခဲကြုံရပါလေအခုနေနေပိုက်ဆင်ရှိလို့လေးရှာလို့မရတော့ပါဘူး
အခုလို့စစ်ကောင်စီရဲ့ပိတ်ပင်မှုတွေကြောင့်ဒေသခံတွေအလုံးလက်မဲ့ဖြစ်ရတယ်လို့စံပါဝင်အခြားအခြေခံစားတောက်ကုန်စည်တွေရှာပလာတာကြောင့်တစ်နေ့လုံးမှတစ်နေ့စားရတဲ့ဒေသခံပြည်သူတွေငက်ပြတ်တာတွေရှိလာတယ်လို့လည်းမောင်တော်ဒေသခံကဆက်ပြောပါတယ
်အပွင့်နည်းဆုံးကြောရနေဆိုရင်ကျမတို့တနည်းစားတနည်းဝေဆနေတဲ့သူတွေကငင်းနေကြပါပြီငင်းနေကြပါပြီအလုံးလေးမရှိဘူးဝေလူလေးမရဘူးအဲ့လိုမျိုးငင်းနေကြပါပြီတိုင်းစင်ရှိတဲ့သူတွေကသာစနိုင်တာပါအခုချိန်မှာ
ဒါအပြင်ကျေးလက်ဒေတာထွက်ကုန်နဲ့ပြည်မကလာတဲ့အခြေခံစားတောက်ကုန်တွေကိုအားထားစားသုံးနေရတဲ့ရခိုင်တောင်ပိုင်းကကြောက်ဖြူမြို့နယ်မှာဆိုရင်လေစစ်ကောင်စီရဲ့ပိတ်ပင်မှုတွေကြောင့်ဆန်ရိတ်ခါတွေပြက်လက်နေတယ်လို့အစမတန်မြင့်တက်နေတဲ့ကုန်စည်နှုန်းတွေကြားနေစားအလုပ်သမားတွေစားဝတ်နေရေးအကျပ်တဲတွေနဲ့ရင်ဆိုင်နေကြရတာပါကြောက်ဖြူမြို့စေတီးယားရက်ွက်မှာနေထိုင်တဲ့အင်ရှင်မတူကတော့တိုက်ပွဲတွေစဖြစ်ကြတဲ့ကအလုံးမရှိတော့တယ်လို့နေဘက်ထမင်းတနက်သာစားနေရတယ်လို့ပြောပါတယ
်အဲ့ဘယ်စားဝတ်နေရေးအခက်ကြီးတွေ့နေပါလေစားဝတ်သားကအလုံးအစားစားအရာရာအလုံး
စားဝတ်နေရေးအခက်တွေ့နေရတယ်စားဖို့တောက်ဖို့အစားစားအရာအလုံးဆန်ကအစဒီလိုပဲမနဲ့တနက်ပဲစားပြီးတော့ညနေပဲဆိုရင်တော့မုံ့ညီထုတ်တွေဝယ်စားပြီးတော့နေနေရတယ်ချက်စားဖို့ဆန်လည်းမရှိသလိုဝယ်ဖို့ပတ်စံလည်းမရှိသလိုဝယ်လို့လည်းမရပါဘူးဆိုပြီးရခိုင်တို့ပြောသွားတာပါဒါ့အပြင်လက်ရှိစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားနေတိုင်းလိုလိုတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းပေါတော့နဲ့ပုံနှကျုံအပါဝင်မြို့နယ်တော်တော်များများမှာစာနေခါအခက်ခဲတွေရှိလာနေပါတယ်စစ်ကောင်စီအနေနဲ့ရခိုင်ပြည်သူတရက်လုံးကိုအခုလိုဆက်ပြီးစာနေရိတ်ခါဖျက်တောက်ပိတ်ပင်ထားမယ်ဆိုရင်အခြေအနေပိုဆိုးရွားလာနိုင်တယ်လို့လည်းပေါတော့ဒေသခံအမျိုးသမီးတူကပြောပါတယ
်မြို့ချက်ကျိုးမှာဒီလောက်ခွေးဒီထက်ပိုကြီးမှတန်းဆလာလေးဆိုရင်အကောင်ကဒီရိတ်ခါဖျက်ပြီးတော့မှအငယ်သေးရောက်နိုင်တဲ့အချိန်ရှိတယ်ဒီကမှဒီမှာပြောတဲ့ပုံစံအတိုင်းရှင်လေလူတွေပြောဖို့လာဖို့ရှင်လေတစ်ခါကပါလဲဆိုဖြီးတွေဒီဒက်ဖြီးလို့ပါလို့ရှာနေရတာရှိတယ်ပေါ့ဒက်ဖြီးတွေပါလို့ဖြတ်တော့နေရတယ်ရှိတယ်ဆိုဒီခုမျိုးဆက်ပိတ်ထားမိတယ်ဆိုတော့ပုံစံပေါ်တော့ဒီရခိုင်ပြည်နယ်တိုင်းကဒီနေတဲ့နေကလူတွေအကုန်တော်တော်များများပေါ့ဒီတောင်းနေရှိပြီးတော့အကုန်ဒီစာနယ်ကပြည့်ပြီးတော့မှဒုက္ခရ ရောင်းနိုင်ရပါတော့
ပြီးခဲ့တဲ့မေလအစောပိုင်းကမူခမုန်တိုင်းကြောင့်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာဒေသခံတွေလုံခြုံတဲ့အမိုးကအောက်ကိုရောက်ဖို့နဲ့စားဝတ်နေရေးအတွက်ရုန်းကန်နေရတဲ့ကြားထဲအခုလိုစစ်ကောင်စီရဲ့စားနဲ့ရိတ်ခါဖျက်တောက်မှုတွေကြောင့်ဒေသခံတွေကြားတပူပေါ်နှစ်ပူဆင့်ပြီးအခက်ပိုကြုံနေကြရပါတယ်ရခိုင်ပြည်နယ်အတွင်းအခုလိုပိတ်ဆို့ပြီးတော့စားနဲ့ရိတ်ခါဖျက်တောက်ထားတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမျိုးမတွေ့ရသေးပါဘူးခင်ဗျာ
စစ်ပွဲပြန်ပြင်းထန်လာတဲ့ရခိုင်ဘက်မှာစစ်ကောင်စီပြေဆုံမှုကြောင့်စစ်နယ်အခအခက်ကြုံရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့မိခင်တောင်ဆန်းစုကြည်နဲ့ဆက်သွယ်ခွင့်ပိတ်ပင်ခံခဲ့ရတဲ့သားကင်မရစ်ပါနေပြည်တော်ချင်းထောင်မှာထိသိမ်းခံထားရတဲ့မိခင်ဖြစ်သူတောင်ဆန်းစုကြည်နဲ့စာရေးသားဆက်သွယ်ခွင့်တောင်စစ်ကောင်စီကမပေးဘူးလို့ကင်မရစ်ကပြောပါတယ်တစ်ဖက်မှာလည်းသူကိုယ်တိုင်ဥဆောင်တဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုကူညီရေးလှုပ်ရှားမှုကိုစစ်ကောင်စီကနှီးမျိုးစုံနဲ့ပိတ်ပင်ဖို့လုပ်နေတယ်လို့ကင်ကဆွဆွဲလိုက်ပါတယ်မယင်ချင်းတိုင်းပြပြပေးပါအောင်ခင်ဗျာ
မိခင်နဲ့တွေ့ခွင့်ရဖို့သက်ဆိုင်ရာတရားဝင်လမ်းကြောင်းတွေကတဆင့်စ조사ခဲ့ပေမဲ့စစ်ကောင်စီကတော့တိုက်ရိုက်တရားဝင်ဆက်သွယ်ပြောဆိုတာမျိုးအခုချိန်ထိမရှိခဲ့ဘူးလို့ VOE ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာကင်အရစ်ကပြောပါတယ်
The fact is they haven't allowed me to communicate with her.
အဓိကချက်ကတော့သူတို့ကကျွန်တော်ကိုအမေနဲ့ဆက်သွယ်ခွင့်မပေးခဲ့ပါဘူး။ဒါ့အပြင်အမေအတွက်ထောင်ဝင်စာနဲ့တခြားသုံးဆောင်စီဝါပစ္စည်းတွေကိုလည်းပေးပို့ခွင့်မပေးခဲ့ပါဘူး။တခြားနိုင်ငံကြီးကျင်းသားတွေကတော့မိသားစုတွေစီကစာကိုလက်ခံခွင့်ပြုထားတယ်လို့စစ်ကောင်စီကပြောပေမဲ့ကျွန်တော်ကတော့အမေစီစာရေးခွင့်တောင်မပေးပါဘူး။အဲ့လိုမျိုးအခြေအနေမျိုးမှာအမေနဲ့တွေ့ခွင့်ပေးပါလို့ကျွန်တော်သူတို့ကိုဘယ်လိုခွင့်ပြုချက်တောင်းခံရမလဲဆိုတာစဉ်းစားလို့မရပါဘူး
။ဒါ့အပြင်လွန်ခဲ့တဲ့နလကလေးကမိခင်စီပို့ထားတဲ့စာတစောင်အပါဝင်ထောင်ဝင်စာနဲ့ဆေးဝါးပစ္စည်းတွေရောက်မရောက်ဆိုတာကိုလည်းမသိရဘူးလို့ကင်မအရစ်ကဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကိုတားဖြစ်သူကတရားဝင်တွေးခွင့်တောင်းလာရင်တွေးခွင့်ပေးဖို့စဉ်းစားသွားမယ်လို့စစ်ကောင်စီဘက်ကအောက်တိုဘာလကုန်မှာမီဒီယာကနေတဆင့်ပြောဆိုခဲ့တာပါ။အဲ့ဒီလိုပြောဆိုခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီဘက်ကတပ်ဆိုင်ရာဆက်သွယ်ရေးလမ်းကြောင်းတွေကတဆင့်သူ့ကိုဆက်သွယ်ပြီးတရားဝင်အကြောင်းကြားတာမျိုးမလုပ်ခဲ့ဘူးလို့ Kim Harris ကဆိုပါတယ
်။ Again the military issued some statement via the press that I could
ချက်ပြီးတော့ပြောရမယ်ဆိုရင်ကျွန်တော်အနေနဲ့တရားဝင်တောင်းဆိုလို့ရတယ်ဆိုပြီးတော့စစ်ကောင်စီကသတင်းမီဒီယာတွေကတဆင့်ပြောဆိုခဲ့တာမျိုးရှိခဲ့ပေမဲ့ဗြိတိနိုင်ငံမှာရှိတဲ့သူတို့ရဲ့တန်ယုံဒါမှမဟုတ်နိုင်ငံရေးဌာနကနေကျွန်တော်ကိုဆက်သွယ်ပြောဆိုတာမျိုးလုံးဝမရှိခဲ့ပါဘူး။အဲ့တော့ကျွန်တော်ဘက်ကအဓိကဖြစ်နေတဲ့ချက်ကသူတို့ပြောရဲဆိုတာတွေကိုကျွန်တော်ယုံကြည်လို့မရဖြစ်နေတာပါ။
အသက်88နှစ်အရွယ်ဒေါအောင်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အာဂတိလိုက်စားမှုဆွဲချက်တွေအပေါ်စီရင်ချက်အဖြစ်ထောင်ဒဏ်33နှစ်ချခဲ့ခြင်းသူ့ကိုရှေ့တွေတွေကထောင်ထဲမှာနောက်ဆုံးတွေ့ခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးအခြေအနေတွေအနေနဲ့မိသားစုဝင်တွေနဲ့တွေ့ဆုံခွင့်ရှိတာသူတို့ပေးပို့တဲ့စာရီထောင်ဝင်စာအသုံးဆောင်စေဝါပစ္စည်းတွေကိုလက်ခံပိုင်ခွင့်ရှိတဲ့အခြေခံလူခွင့်ရေးကိုစစ်ကောင်စီကဖိနှိပ်ပစ်ပယ်ထားတာဟာသူတို့စတင်အာဏာသိမ်းကလေးကဖြစ်တယ်လို့ကင်အရစ်ကပြောပါတယ်။လွန်ခဲ့တဲ့နှစ်လကလေးကအချင်းထောင်ထဲမှာဒေါအောင်ဆန်းစုကြည်ရဲ့ကျက်မာရေးဆိုးရွားနေကြောင်းသတင်းတွေထွက်ခဲ့ပြီးတဲ့နောက်ပြန်ပြီးကောင်းမွန်လာတယ်လို့တော့တရင်ကြရာကြောင်းကင်မအရစ်ကဆိုပါတယ်ဒီချိန်ထဲမှာမြန်မာနိုင်ငံမှာစစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်မှုတွေအရှိန်ဟုန်ကြီးမားနေတယ်လို့ပြည်သူအတွက်လူသားချင်းစာနာမှုအကူအညီတွေမကြုံစဘူးအထူးလိုအပ်နေတယ်လို့ကင်မအရစ်ကပြောပါတယ်လက်ရှိသူဦးဆောင်တဲ့ Freedom Tattoo Campaign လှုပ်ရှားမှုကိုနိုင်ငံတကာမှာစတင်နေပြီး Britain Starling ပေါင်းတသိန်းနီးပါးရရှိနေပြီဖြစ်တယ်လို့ကင်မအရစ်ကဆိုပါတယ်ထိုင်းနိုင်ငံမဲဆောက်မြို့မှာ Freedom Tattoo Campaign ကိုအပိုင်းနှစ်ပိုင်းခွဲလှုပ်ခဲ့ချိန်မှာဒုတိယပိုင်းဖြစ်တဲ့ဖျော်ဖြေရေးနဲ့အစားအစာရောင်းချမှုကိုထိုင်းအာဏာပိုင်တွေကလာရောက်ပိတ်ပင်ခဲ့တဲ့အပေါ်မှာတော့အတော်လေးစိတ်မကောင်းဖြစ်ရကြောင်း Kim Harris ကပြောပါတယ
် Well it's very sad to hear that ties are stopping
ဒီကြိစနာထောက်ထားမှုဆိုင်ရာအကူအညီတသက်အတွက်ပဲလှုပ်တဲ့ပွဲကိုထိုင်းအာဏာပိုင်ဘက်ကပိတ်ပင်တားဆီးခဲ့တဲ့သတင်းကိုကြားရတဲ့အတွက်ကျွန်တော်တကယ့်ကိုစိတ်မကောင်းဖြစ်ရပါတယ်ဖြစ်နေတာကဒီပွဲဟာလက်နက်ကင်လှူရှာမှုအတွက်ငွေရှာတာဖြစ်တယ်ဆိုပြီးတော့မြန်မာစစ်တပ်ကနေပြီးတော့ထိုင်းဘက်ကိုလှမ်းပြောတာဖြစ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ဒီကမ်ပိန်းအစကတည်းကရှင်းရှင်းလင်းလင်းပြောထားတာပါ။ဒီလှူရှာမှုဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတသက်အတွက်ပဲဖြစ်တယ်လို့ကျွန်တော်အတိအကျပြောတာပါ။မြန်မာစစ်တပ်ကသာလူသားချင်းစာနာမှုအကူအညီတွေကိုလက်နက်တပွဲအသုံးချနေတာကိုနိုင်ငံတကာကကောင်းကောင်းသိထားပါတယ်။ဒါကြောင့်မလို့အခုလိုမျိုးလောက်ရကအထောက်ပံ့အကူအညီတွေကိုစစ်ကောင်စီကပိတ်ပင်တာလက်နက်သွေးအသုံးချရဲဆိုတဲ့တက်တီတာတကတစ်ခုပါပဲ
လက်ရှိမြန်မာပြည်တွင်းမှာ တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရသူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့အာယုံဆိုင်ကြိုးစားလှုပ်ဆောင်နေကြောင်းကင်မဲရစ်က VOA ကိုပြောကြားခဲ့ပါတယ်ရှင
်။ဒေါက်ဆန်စုတီရဲ့သားမိခင်နဲ့ဆက်သွယ်ခွင့်မရသေးတာကိုမှတ်ယူနိုင်ပြောပြခဲ့တာပါ။ VOA ရဲ့အခုလိုအင်ကာညသတင်းပေးပို့ချက်တွေအပြီးမှာတော့ချင်းဘက်မျိုးသိန်းတိုက်ပွဲနောက်မြေကြီးရွာစာလေသမားဘုရားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်အပါအဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှခွင့်ရစာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့နိုဝင်ဘာ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုည7:00နာရီအထိဆက်ပြီးတော့တက်ရိုက်ပြောပြနေပါတယ်။မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းညီဝက်မှာတော့အင်္ဂါညတိုင်းပြောပြနေကြမြေကြီးဩဇာလေသမားဘုရားနောက်ယူကရိန်းမြန်မာနှိုင်းရှင်ချက်နောက်အမေရိကန်နိုင်ငံသတင်းဆောင်မနဲ့ကမ္ဘာတစ်လွှာခီးသွွားအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့ချင်းဘက်ဟာခါမျိုးသိန်းတိုက်ပွဲနှစ်ဖက်ထိခိုက်သေဆဲမှုတွေရှိခဲ့တာကိုပြောပြပေးပါမယ်။မျိုးသိန်းတိုက်ပွဲပထမအဆင့်အလင်းနဲ့ဟာခါမျိုးမှာစစ်တပ်တဆွဲထားတဲ့နေရာတွေကိုဟာခါ CDF ကနှစ်ရက်ဆက်တိုက်ဝင်ရောက်ပစ်ခတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီနေ့မနေ့ပိုင်းမှာတော့လက်လက်ကြီးပြစ်ခတ်တာတွေရှိပေမဲ့မြို့ရင်းမှာပုံမှန်တိုက်ပွဲမဖြစ်ပဲပုံမှန်ရှိနေတယ်လို့ပြောပါတယ်ကိုခမောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုဒီလနိုဝင်ဘာ26ရက်နေ့နိုဝင်ဘာ29ရက်တို့မှာဟာခါ CDF ကနှစ်ရက်ဆက်တိုက်ဝင်ရောက်ပြစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်နိုဝင်ဘာ26ရက်နေ့မှာမြို့သိန်းတိုက်ပွဲပထမအဆင့်အနေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်နိုဝင်ဘာ29ရက်နေ့မှာတော့တနိုင်ငံလုံးခုခံတော်လှန်စစ်အရှိန်မြင့်တဲ့အနေနဲ့ဝင်ရောက်ပြစ်ခတ်ခဲ့တာလို့ဆိုပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဟာခါ CDF ပြောရေးဆိုခွင့်ရှိသူတဦးကအခုလိုပြောပါတယ
်26ရက်နေ့ညရဲ့ပြီးတော့29ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပါတယ်ဗျဝန်ကြီးအညာရဲ့ပြီးတော့6လမ်းစုံကျောပုတ်ကဲ့ရဲ့ပြီးတော့266အဲ့ဒီနေရာတွေကိုကျွန်တော်တို့သွားပြီးကြည့်တာ။ဟုတ်ကဲ့ဗျာလို့ဒီနေ့ဟာတော့ကျွန်တော်တို့ခဏဟွာနားထားတာနားထားပါတယ်ဗျာအခြေအနေတွေကိုကြည့်ပြီးတော့ဒီတိုင်းပဲနေရာချထားတာပါဗျာ။လိုအပ်ရင်လိုအပ်ဒီကျွန်တော်တို့ပြန်ပြီးထောက်ရှားမှာပါပဲ။ကျွန်တော်ဘယ်လောက်အလောက်ကြတယ်ဆိုတဲ့သတင်းတွေကျွန်တော်တို့ပြန်ရထားတယ်။ပြီးတော့ကျွန်တော်တို့ဖက်ခမကျွန်တော်တို့ပတ်ပါလေဟာတိခိုက်တရားရတဲ့သူတွေလေးရှိတယ်ဒါပေမဲ့စူးရင်လက်ချင်းချင်းကတော့မရှိဘူးက
ြထုတ်ပြန်ချက်ထဲမှာတော့စစ်တပ်ဘက်က9ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ဟာခါ CDF ကဖော်ပြထားပြီးသေဆုံးဒဏ်ရာရတာနဲ့ပတ်သက်လို့ VOA ကတိချအတည်ပြုနိုင်ခြင်းမရှိသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူးတိုက်ပွဲတွေဖြစ်ပြီးနောက်ရက်နိုဝင်ဘာ28ဒီကနေ့မနေ့ပိုင်းမှာဟာခါကနေထန်တလန်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကလွဲပြီးပုံမှန်သွာလာနေကြတယ်လို့မျိုးကန်တူကအခုလိုပြောပါတယ
်ဒီနေ့တော့ကျွန်တော်တို့အတိုင်းမကြပါဘူးဆက်ကြအခုချင်းတော့ကောင်းတယ်လို့ပြောတယ်လက်နက်ကြီးတို့ပြတာမနေ့ပိုင်းမှာဟာခါနေထန်တလန်ကိုဆန်းကြည့်တယ်ပြင်တယ်ကားကြီးရခိုင်နာတို့ပြတာလည်းဘာမှမရှိဘူးဒီနေ့လည်းရဲတွေတော့လိုက်မှလို့ရှိတယ်ဝလန်းစုံတို့ဘာလို့မှလို့ရှိတယ်လည်းနဲ့ဟာလူတွေကိုပြတာတော့မရှိပါဘူးဒီနေ့ကျွန်တော်
ယောဂန်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်တာရှိပေမဲ့ဒေသခံပြည်သူတွေအထူးအကဲမရှိဘဲတိုက်ပွဲတွေဆွံ့နွဲဖို့ပြင်ဆင်ထားတယ်လို့လည်းဟာခါ CDF ကပြောပါတယ်။အရင်ကလည်းမြို့တွင်းစစ်တပ်တပ်ဆွဲထားတဲ့နေရာကိုဟာခါ CDF ကဝေရောက်ပစ်ခတ်တာတွေရှိခဲ့ပြီးစစ်တပ်ဘက်ကထိခိုက်သေးဆုံးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
။ဟာခါမြို့သိမ်းတိုက်ပွဲနှစ်ဖက်ထိခိုက်ကြဆုံးရှိခဲ့တာကိုကုခမောင်စုံမင်းပြောပြခဲ့တာပါ။အခုတော့ကုကမောင်ဆုံးမင်းပဲဆွေးနွေးထားတဲ့မြေကြီးဩဇာလေသမားဘုရားအစီအစဉ်မှာစစ်ကောင်စီလေကြောင်းရန်အောက်ကချင်းကရဒေသခံတောင်သူတွေရဲ့အခက်အခဲကိုပြောပြထားပါတယ်။ချင်းပြည်နယ်နဲ့ကရပြည်နယ်ဒေသခေါ်ကင်းနီဒေသမှာလက်လက်ကင်တော်လိုင်းတပ်ဖွဲ့တွေကနေမြေစုမမှုတွေပြန်လည်ရရှိလာတဲ့အတွက်အရင်ကစွန့်ပစ်ခဲ့ရတဲ့တောင်ယာနဲ့လေယာတွေမှာပြန်လည်စိုက်ပျိုးလိမ့်နိုင်လိမ့်မယ်လို့ဒေသခံတွေကတော့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေရဲ့လေကြောင်းရန်ကိုတော့သူတို့ကစိုးရိမ်နေကြဆဲဖြစ်ပါတယ်။ဒီအကြောင်းလေ့လာထားတဲ့ကိုခမောင်စုံမင်းစူးစီးပြောပြပေးပါအောင်ခင်ဗျာ။
ပြည်က ခဲ့တဲ့2021ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းရက်တွေကတတိုင်းတပီလုံးနီးပါအုံကျွဆန့်ကျင်ခဲ့ကြရမှာချင်းပြည်နယ်လည်းပါဝင်ခဲ့ပါတယ်။အဲ့ဒီအထက်မှာချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့ကပြည်သူလူထုဟာဆိုရင်နယ်မြေကန်စစ်တပ်ရဲ့မတရားအကြမ်းဖက်မှုကိုရိုးရာတူမီလက်နက်တွေနဲ့ပထမဆုံးခုခံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီနောက်နယ်မြေကျွမ်းကျင်မှုကိုအသုံးချပြီးစစ်ကောင်စီရင်တန်းကိုတိုက်ခိုက်ခဲ့ရမှာခင်မီလက်နက်တွေအများအပြားရရှိခဲ့ပြီးလက်နက်ကင်တပ်ဖွဲ့ဖွဲ့စည်းခဲ့ပါတယ်။တစ်ဆက်တည်းဆိုသလိုအနီးရှိမတူပီမြို့အပြင်ချင်းပြည်နယ်မြောက်ပိုင်းအထိလက်နက်ကင်ခုခံမှုတွေအများအပြားပြန့်နှံ့သွားခဲ့ပါတယ်။စစ်ကောင်စီကလည်းချင်းပြည်နယ်တောင်ပိုင်းကမင်းတပ်မတူပီနဲ့မြောက်ပိုင်းကထန်တလန်မြို့တွေကပုံကံမှုတွေကိုအပြင်းထန်အကြမ်းဖက်ဖိနှိပ်ခဲ့တဲ့အတွေ့မြို့လူထုအလုံးမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြရပါတယ်။မြောက်ပိုင်းကထန်တလန်မြို့မှာဆိုရင်စစ်ကောင်စီက၅ချိန်နဲ့မနေမီးတိုက်ရှို့ခဲ့တဲ့အတွေ့တစ်မြို့လုံးပျက်စီးကုန်ပါတယ်။အဲ့ဒီအချိန်ကစစ်ကောင်စီတပ်တွေဟာမြေပြင်မှာလဲစိုးမိုးမှုရနေတဲ့အတွေ့နယ်မြေကျွမ်းကျင်မှုရှိတဲ့ချင်းပြည်နယ်ဒေသကာကွယ်တပ်ဖွဲ့တွေရပ်တည်လို့မရအောင်အ धिक တောင်ယာစိုက်ခင်းတွေကိုဖျက်ဆီးတာတောင်ယာမသွားရဲအောင်ချိန်ကျောက်တာတွေလုပ်ပြခဲ့ပါဗျ။အဲ့ဒီလိုအခြေအနေတွေကြောင့်မနှစ်2022ခုနှစ်ကဆိုရင်ချင်းပြည်နယ်တပီနယ်လုံးနီးပါအ धिक အသက်မိုးဝမ်းကြောင်းဖြစ်တဲ့တောင်ယာစိုက်ပျိုးရေးလုံးဝနီးပါရပ်ဆိုင်းသွားခဲ့ပါဗျ။အဲ့ဒီလိုတွေအတွက်ချင်းလူထုတွေဟာဆိုရင်အိန္ဒိယနယ်စပ်ကိုထွက်ပြေးခိုလုံခဲ့ကြရမြေပြန့်ကမျိုးတွေမှာတွားရောက်ခိုလုံခဲ့ကြရပါတယ်ဒီလိုနဲ့အပြစ်ခတ်ရက်ဆဲထားတဲ့ချင်းမျိုးသားတပ်ဦး CNF ကလည်းစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်ခဲ့သလိုချင်းဒေသကာကွယ်တပ်ဖွဲ့တွေကလည်းဒေသအနှံ့မှာလက်နက်ကင်ပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့တဲ့အတွက်ဒီနှစ်အစောပိုင်းကတည်းကနယ်မြေစိုးမိုးမှုတွေတဖြည်းဖြည်းရရှိလာခဲ့ကြရာအခုဆိုရင်စစ်ကောင်စီတပ်တွေဟာမြို့ပေါ်တွေမှာအထိုင်စခန်းတွေတပ်စခန်းတွေတဲလောက်မှာပဲရှိပါတော့တယ်အဲ့ဒီအတွက်ချင်းလူထုတွေဟာမိမိတို့ခြေရွာတွေကိုတစတစပြန်လဲဝင်ရောက်လာကြသလိုရှင်းနှစ်မှာတော့တောင်ယာလုပ်ငန်းတွေပြန်လဲစတင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒေသခံချင်းပြည်ရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF နဲ့ချင်းလူအခွင့်အရေးအဖွဲ့ CHRO အဖွဲ့ကပူးသေးရကအခုလိုပြောပါတယ်။
လောလောဆယ်ခုချိန်ထိတော့လုံနိုင်ရှည်တော့များတယ်ဒါပေမဲ့ပြောလို့မရဘူးဒီလေကြောင်းရန်ကုန်တို့အရန်ဆိုးရင်လည်းတို့ပေါ်ပေါ်တင်တွန်းလုံနိုင်မလားဆိုတာလည်းနည်းနည်းထည့်စဉ်းစားဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ဟိုစီးရေးထုံချမှုမရှိတဲ့နေရာဘာမှတိုက်ပွဲမရှိတဲ့နေရာမှာလည်းစစ်ကောင်စီတပ်ကပဲအာဘုံကျဲတိုက်ခိုက်တာအများကြီးရှိတယ်ဆိုတော့အဲ့ဒါကိုပြည်သူတွေကလက်နေကြတယ်စိုးရင်ကြတာကြောက်ရွံ့ကြတာပေါ့နော်ဒီတဲ့အတိုင်းပဲချင်းပင်နေမှာဆိုရင်ဖြစ်ပြောင်းတောင်းရစနစ်နဘက်ဒီကအားထားပြီးတော့စာဝတ်နေရအတတို့ပြုံးကန်ကြတယ်လေအဲ့ဒါချက်ချက်လို့ကိုလို့ရမယ်အနေထားတော့ရှိတာဒါပေမဲ့သူတို့ဆိုရင်လည်းတော့အခုလေကျောင်းရန်ကိုပဲအများရန်သူတို့အထက်တင်ကြတော့ပေါ့နော်စစ်ရန်လေလက်ဖြစ်ဖြစ်အဲ့ဒီတိုက်လေရင်မဲ့သူတို့ပြန်တာရှိတယ်ကိထောက်လေရင်လားအဲ့ဒါတော့ပုံမှန်သူတို့ပြန်တာရှိတာပေါ့နော်အဲရဟရင်တွေကတော့ပုံမှန်ပြန်တမ်းတယ်အဲ့လိုသဘောရှိတယ်ပြီးတော့ကျောင်းလက်ချင်းပင်နယ်မှာကခုနောက်ပိုင်းဆိုရင်အခုလောလောဆယ်ချင်းကြီးရတော့မေပင်ထိုးစစ်ရှင်ပို့တော့စစ်ကောင်စီနေနဲ့အခက်ခဲရှိနိုင်တာပေါ့နော်လေကျောင်းစစ်စင်ကြီးကိုပဲပို့ပြီးတော့အားလေးထားတာပေါ့နော်စစ်တပ်ဒေသတွေအားလုံးစစ်နက်နဲ့အဲ့ဒီဒေသကာကွယ်ရေးတပ်တွေကအားလုံးစုမှုထားတယ်လို့ပြောလို့ရတော့ပေါ့နော်အခုအဲ့လိုရှင်တွေမြို့တောင်ညာလုပ်ငန်းကစစ်လက်ဒေသမှာလုပ်ကြတယ်ဆိုတော့အလားလာများတာပေါ့နော်သူတို့ကြောက်တာအကြောက်ဆုံးကတော့လေကျောင်းရန်ကိုပဲသူတို့အကြောက်ဆုံးအဲ့ဒါပြင်တော့သူတို့တိတ်ပြီးတော့စိုးရင်ဆရာသူတို့တို့မရှိတော့ဘူးလို့ပေါ့နော်အဲ့ဒါတကြောင်အခုဘုံကျောင်းနဲ့ထိုးစစ်စင်ကိုတော့သူတို့မစိုးရင်ရဘူးအဲ့ဒါလေကျောင်းကိုပဲဒီကတည်းကဆိုရင်ကြောက်ရွံ့နေကြတဲ့သဘောရှိတာပေါ့နော်။တောင်ယာဒီလေယာဒီကအပပုမကိုလည်းသူတို့ကလူချင်းကြောက်ဘူးအဲ့ဒါတို့ကြောင့်ရတဲ့နည်းနဲ့တောင်ယာကိုလည်းသူတို့တိုက်ခိုက်လေးရှိတယ်ပြီးတော့လေလေမေကိုလည်းသူတို့ကဖြည့်ဆည်းတာအများကြီးရှိတယ်။တောင်ယာဆိုတာပေါ်နဲ့ကြည့်လို့ရှိရင်တောင်ပေါ်မှာလို့တဲ့ဆိုတာတိတာမင်တာတာပေါ့နော်။
အလားတူကြားပြည်နယ်ဒေသအခေါ်ကင်းဒီဒေသမှာဆိုရင်လေအရင်ကစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒေသခံတွေဟာမိမိတို့မျိုးရွာတချို့ကနေထိုင်းနယ်ဆက်စစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်တခြားဒေသတွေကိုထွက်ပြေးခဲ့ကြရပါတယ်။အဲ့ဒီအတွက်တချို့မျိုးနယ်တွေမှာဆိုရင်နှစ်စင်ပုံမှန်စိုက်ပျိုးပြီးအသက်မွေးမ်းကြောင်းတဲ့လေယာဉ်မြေတွေကိုပါစွန့်ပစ်ခဲ့ကြရပါတယ်။ဒါပေမဲ့လည်းဒီနှစ်ပိုင်းကစပြီးကရင်ပြည်ဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတိုက်ခိုက်ပြီးနယ်မြေစိုးမိုးမှုတွေပြန်လည်ရရှိလာခဲ့ကြပါတယ်။အ အဲ့ဒီလိုအနေထားကြောင့်ကရင်ပြည်တောင်သူလယ်သမားတွေဟာလည်းမိမိတို့အရင်ကမလုံရဲပဲစွန့်ပစ်ခဲ့တဲ့လေယာမြေတွေကိုပြန်လည်ပြီးထွန်ရဲစိုက်ပျိုးနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းစစ်ကောင်စီကနေလေကြောင်းကတိုက်ခိုက်လာမှာကိုတော့စိုးရိမ်မှုတွေရှိကြပါတယ်။ဒါနဲ့ပတ်သက်ပြီးအရင်မြေလက်ဒေသမှာအခြေဆိုင်ရာကနေစစ်အာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်ဒေသကိုပြောင်းရွှေ့လှုပ်ရှားခဲ့တဲ့ကျေးလက်မြေပရဟိတအဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်။
အခုဆိုရင်တော့ကျွန်တော်တို့ကင်းဒီပြည်နယ်မှာဆိုရင်တော့တောင်တူလေသမားအများစုကဆိုရင်တော့ဒီစစ်ကောင်စီတပ်တွေရဲ့မြေပြင်ထိုးပေါက်မှုတော့တိတ်ပြီးတော့မကြောက်ရတော့ဘူးပေါ့နော်ချောက်စရာမလိုတော့ဘူးဒီစိုက်ပျိုးရေးအပိုင်းမှာတောင်တူလေသမားတွေအနေနဲ့ပြောရရင်တော့တောင်တူလေသမားတွေစိုးရင်စရာတစ်ချက်တော့ရှိတယ်ပေါ့နော်အဲ့ဒါကတော့အထက်ကဒီစစ်ကောင်စီတပ်ရဲ့အထက်ကလေကြောင်းတိုက်ခိုက်မှုတွေကိုတော့တောင်တူလေသမားတွေကဒါစိုးရင်တိုက်လန့်နေရတာရှိတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒီစစ်ကောင်စီကအချိန်မဟုတ်အခါဟုတ်ဥမာဒီလေယာမြေတွေထဲမှာပုံကျရတဲ့ရှိဒီသူတွေနေထိုင်တဲ့နေရာတွေမှာလည်းသိရင်လည်းပုံကျချတာလည်းရှိတယ်ပေါ့နော်လက်ရှိအခြေအနေတိုင်းတာမှာဆိုရင်တော့စစ်ကောင်စီကကရင်နီတော်လှန်ရေးအင်အားစုတွေကိုလုံးဝမနိုင်တော့ဘူးပေါ့နော်မနိုင်တော့တဲ့အချိန်မှာသူတို့တွေပါလုပ်လဲဆိုတော့ဒီတောင်သူလေသမားတွေအဓိကနေထိုင်တဲ့နေရာတွေမှာသူတို့လေယာဉ်တွေနဲ့ပုံကျမှုတွေလည်းဒါခဏခဏနေရာအနှံ့မှာပြုလုပ်တယ်ပေါ့နော်ကင်းနီပြည်မှာဆိုရင်တော့ဒီလိုအနေရဲ့ဂျာကနေတောင်သူလေသမားတွေကစိုက်ပျိုးတာဖြစ်တဲ့အတွက်သူတို့မှာစိုးရိမ်စရာတခုကတော့လေရင်နဲ့ပုံကျမှောက်စိုးရိမ်မှုရှိပါတယ်ဗ
ျအညာဒေသကစစ်ဖြစ်ပွားနေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းကဒေသတချို့မှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့စီးရေလှုပ်ရှားမှုတွေဟာအရင်ကတည်းကပိုပြီးအားကောင်းလာပြီမဲ့စစ်ကောင်စီတပ်တွေရဲ့လေကြောင်းရန်ကောမြေပြင်စစ်ကြောင်းတွေရဲ့ရန်ကပါအရင်အတိုင်းရှိနေပါသေးတယ်အဲ့ဒီအတွက်အရင်နှစ်တွေကလိုပဲဒေသခံတွေဟာစိုက်ပျိုးရေးလုပ်ငန်းတွေကိုပြစ်ခွာပြီးထွက်ပြေးနေကြရတာရှိသလိုတချို့ဒေသတွေမှာဆိုရင်ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်ကူညီလုပ်ကင်နေတာကိုတွေ့ရပါတယ်ကုလသမဂ္ဂစားနပ်ရိက္ခအစည်းအဝေး WFP နဲ့ FAO အစားအစာနဲ့လေယာစိုက်ပျိုးရေးအဖွဲ့ကလည်းမြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းစားနပ်ရိက္ခမလုံမလောက်ဖြစ်တာတွေပိုပြီးဆိုးလာနေတယ်လို့ပြောခဲ့ပါတယ်ခင်ဗျာ
လေကြောင်းရန်ကြောင်းချင်းကရတောင်သူအခက်ခဲကိုခမောင်းဆိုမင်းပြောပြခဲ့တာပါအခုတော့ဟောင်ဆာရဲ့ယူကရိန်းမြန်မာနှိုင်းရှင်ချက်ပါလော်ကောတဝိုက်တိုက်ပွဲတဲ့ကုညီကက်တင်ပြည်နယ်မှုကိုပြောထားပါတယ်နိုဝင်ဘာ17ရက်နေ့ကစခဲ့တဲ့ကရားပြည်နယ်လော်ကောမျိုးတဝိုက်တိုက်ပွဲတွေပြင်းထန်တယ်လို့နှစ်ဖက်ထိခိုက်ကြဆုံးတာလည်းများပါတယ်ထိခိုက်ဒဏ်ရာရတဲ့အရသာတော်လင်းရဲဘော်နဲ့လက်လက်ချခဲ့တဲ့စစ်ကောင်စီတပ်သားတွေကို Free Burma Ranger အဖွဲ့ဝင်တွေကဝင်ကဲစေကုသပေးနေပါတယ်။ဟောင်စာပထမပိုင်းဖြစ်ပြပြပေးပါအောင်ခင်ဗျာ
။ဒီစစ်စင်မှာစိတ်မချမ်းမြေ့စရာပြုတ်တံတွေပါဝင်ထက်သွင်းထားတယ်ဆိုတာကိုပထမဆုံးအနေနဲ့အတိပေးလိုပါတယ်။မြန်မာပြည်သူမှာအရှိန်ဟုန်မြင့်တက်လာနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီနဲ့တော်လှန်ရေးတပ်သားတွေဟာနှစ်ဖက်စလုံးအထိခိုက်အကြဆုံးပုံများလာနေပါတယ်။နိုဝင်ဘာလ17ရက်နေ့ထဲကစတင်ခဲ့တဲ့ပြည်သူပြည်နယ်ရဲ့စခန်းသိမ်းတိုက်ပွဲတွေပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအထိနာပြီးတပ်သားအများပြားလက်နက်ချခဲ့တယ်လို့စစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်နေတာကြောင့်အရက်သားပြည်သူတွေတေဆုံးခဲ့ပြီးတော့အများစုကနေအိမ်ကိုစွန့်ခွာထွက်ပြေးနေကြရပါတယ်။အဲ့ဒီတိုက်ပွဲတွေထဲမှာထိခိုက်ဒဏ်ရာရတဲ့တာမန်ပြည်သူတွေတော်လှန်ရေးရဲဘော်တွေနဲ့ဖမ်းဆီးရမိတဲ့စစ်ကောင်စီတပ်သားတွေကိုဝင်ရောက်ကယ်ဆယ်ပြီးတော့စေကုသပေးနေတဲ့ Free Burma Ranger အဖွဲ့ဝင်ကိုအောင်စရနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားတာကိုပထမပိုင်းအနေနဲ့တင်ဆက်ပေးထားပါတယ်။ Go winner! Go winner! Go winner! Go winner!
Go winner! Go winner!အခုလက်ရှိကတော့ကျွန်တော်တို့17ရက်နေ့17လ2023ရက်စပြီးကျွန်တော်တို့တင့်နေတော့ operation ဆိုပြီးတော့ကျွန်တော်တို့စခဲ့တယ်ပေါ့နော်စပြီးတော့ဒီမှာကျွန်တော်တို့ရှိတဲ့KA KNDF တို့ဒီ local PDF တွေကျွန်တော်တို့ကျွန်တော်တို့မဟာမိတ်အဖွဲ့စီအားလုံးပေါင်းပြီးတော့ဒီ live boss စစ်ကောင်စီအခြေချတဲ့နေရာတွေစတင်တိုက်ခိုက်တယ်တိုက်ခိုက်ပြီးတော့တိုက်ပွဲရလည်းပြင်းထန်တယ်စစ်ကောင်စီနေရာလည်းနေမြေဆွတ်ရှုံးမှုတွေများနေရပေါ့နော်နေမြေဆွတ်ရှုံးမှုများနေရအလျောက်ဟိုပြီးတော့ကျွန်တော်တို့ဟိုထွက်ပြေးလာတဲ့ပြည်သူလည်းအများများတယ်ကျွန်တော်တို့ပထမနေ့3ရက်နေ့တည်းကျွန်တော်တို့အနည်းဆုံးလူဦးရေ4000ထွက်ပြေးလာတယ်ပေါ့နော်အမှားကျွန်တော်တို့ဒီ Free Burma Ranger Training အနေနဲ့ကတော့ကျွန်တော်တွားပြီးတော့ဒီပြည်တွေကျွန်တော်တို့ဒီတိုက်ပွဲတွေမှာထန်ရတဲ့လူတွေကိုကျွန်တော်ဆွဲထုတ်ပေးတဲ့ခံနာလေးလုပ်ပေးတယ် ဒီအချိန်တွဲမှာပဲကျွန်တော်တို့ဆစ်ရှောင်းနေပြီးတော့ကျွန်တော်တစ်ခါမှမကြုံဘူးတဲ့လက်နက်ကြီးမတည်အရန်တုံးချမှုများတယ်ပေါ့နော်လက်နက်ကြီးပြစ်တာရမ်းများတယ် S-strike ရမ်းများလာတယ်နောက်တစ်ခါ S-strike ကဘယ်လောက်ထိဆိုရဲ15ရက်နေဆိုရင်ကျွန်တော်တို့ဒီဆစ်ရှောင်းနေတဲထုတ်လာတဲ့ကားတွေရက်သားပြင်းမှတ်တွေတမင်တသက်လိုက်ပစ်ခတ်တဲ့အရာရှိရကျွန်တော်တို့လည်းပစ်ခတ်ခံရတယ်ကျွန်တော်ကားဆိုကျွန်တော်နှစ်ပေပဲဝေးခဲ့အချိန်9ကတော့ကျွန်တော်ဂျုံခဲ့ရတယ်နောက်တစ်ခုကဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီပထမရက်မှာဒီဆစ်ရှောင်းရဲ့လက်နက်ကြီးကြောင့်အရက်တာပီတူတိဆုံမှု6ဦးရှိတယ်။အဲ6ဦးမှာပထမအငယ်ဆုံးဒီတနည်းနဲ့တလားရှိတယ်။အကြီးဆုံးဒီ60ရှိတယ်။နောက်ဆုံးဟိုဒံငါရတဲ့ထက်မှာ88နဲ့အပါတယောက်လည်းပါတယ်။ခြေနေတယ်အရင်ဆိုးဆိုးဝါးဖြစ်နေတယ်ဗျ။ဒီခြေနေမှာတော့ကျွန်တော်ကမှဟုတ်။ဒါတော့ကျွန်တော်ဒီရက်ရှိမှာတိုက်ပွဲအရင်ပြင်းထန်နေတယ်။ဖက်ပြေးတိတ်ရှောင်းနေတဲ့လူတွေရမ်းများနေပါတယ်။တိုက်ပွဲပို့ပြီးတော့အရှင်ပြင်းထန်လာမှုလည်းထင်နေတယ်ဖြစ်နေတယ်ဗျဟုတ်။ဟုတ်ကဲ့ကျွန်တော်တို့ FBR အဖွဲ့သားအနေနဲ့တော့ကျွန်တော်တို့ FBR mission ဖြစ်တဲ့နံပါတ်1ချက်ကျွန်တော်ချစ်ချင်းမေတ္တာများဝယ်မယ်မျိုးလင်းချက်တွေပေါ်ဆောင်ပေးမယ်ပြီးတော့ကျွန်တော် get that new source ဆိုတဲ့ mission တုံးဖို့ကျွန်တော်လုပ်ဆောင်နေတယ်ကျွန်တော်တို့ဒီပိတ်မိနေတဲ့ဆစ်ရှောင်းတွေကျွန်တော်တို့ fire zone နဲ့ကျွန်တော်ထွက်ပြီးတော့ safety zone ကျွန်တော်ပို့ပေးတယ်ပို့ပြီးရတယ်မှာကျွန်တော်တို့နောက်တန်းမှာရှိတဲ့ KSC 0 IEC တို့ဖွဲ့နေပြီးတော့တို့ပြန်လုံခြုံတဲ့နေရာတို့ပြန်ပြီးတော့ကူပြောင်းပြီးတော့တို့ transport ပြန်လုပ်ပြီးပေါ့နော်ပြန်ပို့ဆောင်ပေးပြီးတယ်ကျွန်တော်တို့ကတော့ဒီ fire zone မှာပိတ်မိနေတဲ့ PD တွေဒီလက်နက်ကြီးကြောင့်ထိခိုက်ရတဲ့အရာတွေရနေတဲ့လူတွေကျွန်တော်တို့တိုက်ပွဲခြားထဲမှာသွားဆွဲထုတ်ပေးတယ်ပြီးတော့ကျွန်တော်ဒီဒီကျွန်တော်တို့ရဲဘော်ဒီကျွန်တော်တို့ IA ကိုအဖွဲ့တိုက်ခိုက်ရေးဒီစစ်အာဏာရှင်တိုက်ခိုက်နေတဲ့အဖွဲ့မှာတိုက်ပွဲတွေမှာထန်ရတာပဲဖြစ်အဲ့ဒါကိုကျွန်တော်ဆွဲထုတ်ပေးနောက်ဆုံးကျွန်တော်တို့ဘာလို့လဲဆိုတော့ဖန်စီရမိတဲ့တုံပန်းတွေတိုက်ပွဲတွေမှာထန်ရနေတဲ့တုံပန်းတွေအားစာကျွန်တော်တွားပြီးကူထုတ်ပြီးတော့ကျွန်တော်စေကုပေးတဲ့အချိန်နဲ့ကျွန်တော်အခုလက်ရှိလုပ်ဆောင်နေပါတယ်ပြီးတော့မြေပြင်မှာဖြစ်နေတဲ့တည်င်းတွေကိုလည်းကျွန်တော်တို့ယူပြီးတော့ကျွန်တော်တို့ဒီ Free Warmer Ranger Headquarter ကိုကျွန်တော်အချိန်နဲ့တည်င်းကြီးတွေပို့လုပ်လို့ရတယ်ပေါ့ဟုတ်ဘယ်လိုမျိုးခက်ခဲကြုံတွေ့ရလဲဆိုတော့ပထမအဆုံးအနေနဲ့ကျွန်တော်ကြုံတွေ့ရတာဒီကျွန်တော်တို့သွားနေရတဲ့နေရာက risk အရမ်းများတယ်ပြီးတော့ motor အရမ်းကြတယ်လက်နက်ကြီးအရမ်းကြတယ်ဘယ်လိုလာမလဲမသိဘူးကျွန်တော်တို့ like ကဥမာ54အမြောက်တက်ရှိရ26တက်ရှိရကျွန်တော်တို့ဟိုကဘာလုံးအမြောက်တက်တွေရှိရအမြောက်တက်အရမ်းကြတဲ့မှာလက်နက်ကြီးကြတဲ့မှာကျွန်တော်လှုပ်ဆောင်ရတယ်ပြီးတော့ S-strike တရက်ထဲကိုကျွန်တော်ပို့ပြီးတော့တခါမမြင်ဘူး၄င်း၅စီးလာတာတခါဒီ၁၀စီးတခါဒီညအထိမပြတ်ပြင်းနဲ့လာမနေ့၆နိုင်ခွဲညနေ၆နိုင်ဒီကျွန်တော်ကျဲတဲ့ချိန်တွေမှာကျွန်တော်လူတွေဆွဲထုတ်ရတာလုပ်ရတယ်ပြီးတော့နောက်တစ်ခါစစ်ကောင်စီတွေကဘယ်လိုတက်ဆွဲတာဒီကြောင်ဝင်းတွေတက်ကူကြောင်ဝင်းတွေမှာတက်ဆွဲထားတယ်အဲ့တော့အခိုင်အမာနဲ့ပြန်လည်ပြစ်ခတ်တယ်ပြီးတော့လက်နက်ကြီးကြားထဲမှာဒဏ်ရာလူတွေများတဲ့ချိန်မှာကျွန်တော်ဆွဲထုတ်ရတဲ့ချိန်မှာလည်းကျွန်တော် Ranger တွေမှာတိုက်ခိုက်တန်တာရတဲ့လူတွေရှိရကျွန်တော် Ranger ညီလေးတယောက်ဆိုရင်နရွက်မတော်တဆပြတ်သွားတဲ့လူတယောက်ရှိတယ်ဒီ60မမကြောင့်ပြတ်သွားလူရှိတယ်နောက်တယောက်ဆိုလည်းကျွန်တော်မစ်စားကြောင့်ဟိုကေဆေးလုံနေနေပေါင်ဖြောင်သွားတာရှိတယ်အဲ့လိုမျိုး challenge တွေကျွန်တော်ဒီဟိုလက်နက်ကြီးချားတွေလေကြောင်းတိုက်ခတ်မှုချားတွေတနက်ပစ်ခတ်တဲ့ချားမှာကျွန်တော်လှုပ်ဆောင်နေရတဲ့ဟာတွေခက်ခဲရှိတယ်နောက်တစ်ခုကျတော့စစ်ရှောင်းတွေကိုကျွန်တော်ကဲထုတ်တယ်မှာတချို့စစ်ရှောင်းတွေဆိုအဝတ်ထည်ကိုတခုပဲလာကြတယ်တချို့ဆိုလည်းဆိုင်ကယ်ရှိကြဒါပေမဲ့တော့မစီမရှိကြအောင်အဲ့လိုမျိုးတို့ transportation တို့အခက်ခဲတွေလည်းအများကြီးရှိကြဒါကိုကျွန်တော်ကဟိုဒီမှာရှိနေ KSC IEC အဖွဲ့နဲ့ကျွန်တော်တို့ပြန်လဲပေါင်းစီတယ်ပြီးတော့တချို့ဒီမှာဟိုကိုတူကိုထားဒီတော်လိုင်းနောက်ပိုင်းမှာပေါ်ပေါက်လာတဲ့အဖွဲ့စီတွေပေါင်းပြီးတော့တို့နဲ့ဘယ်လိုဖြည့်ရှင်းကြမလဲဆိုတဲ့ဟာကျွန်တော်အဲ့မျိုးအခက်ခဲတော့အများကြီးကြုံနေရတယ်ပေါ့ဟုတ်ကဲ့ပါဗျာ
ဒါကတော့ Free Burma Ranger အဖွဲ့ပဲကိုအောင်ဇေယျကတကယ့်မြေပြင်မှာလက်ရှိဖြစ်နေတာတွေကိုကြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်ရဲ့အစီအစဉ်မှာဒုတိယပိုင်းကိုဆက်လက်တင်ပြပေးသွားမှာဖြစ်လို့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
Like the white type where the Free Burma Rangers အဖွဲ့ဝင်ကယ်ဆေးကုပေးနေတာကိုဟောင်းစာပြောပြခဲ့တာပါအခုတော့ကိုအောင်တင်ဆက်တဲ့ American နိုင်ငံရဲ့သတင်းဆောင်ပါ Israel နဲ့ Hamas ကြားသဘောတူညီချက်ကြောင့်တနင်္ဂနွေနေ့ကလွှတ်ပေးလိုက်တဲ့တစ်စက္ကန့်တွေတဲ့လေးနှစ်ရွယ် Israel American မင်းကလေးလည်းပါပါတယ်အခုလိုကလင်းငယ်လွတ်လာတာကို American သမ္မတကကြိုဆိုလိုက်ပြီးအပြစ်ရဲ့ဆဲရဲ့ထတ်တူဖို့လည်းမျှော်လင့်နေပါတယ် VO သတင်းတော် Veronica Bladress Iglesias ပေးပို့ထားတာကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
အမစတေလူပေးလိုက်တဲ့ဇာကန်၁၈ဦးရဲမှာကလေးငယ်အဘီဂိလ်အီရန်လဲပါဝင်ပါတယ
် Her mom was killed in front of
သူတို့နေတဲ့ကဘတ်ကူဟာမတ်စ်ချမ်းဖွဲ့အဖွဲ့တွေအော်တိုဝါလာ9ရက်ကတိုက်ခိုက်တဲ့အချိန်အဘီဂိလ်အီရန်ရဲ့အမေဟာသူ့ရှေ့မှာပဲအသက်ခံခဲ့ရပါတယ်အဘီဂိလ်ကသူ့အဖေစီပြေးသွားတဲ့အချိန်မှာသူ့အဖေကသူ့ခန္ဓာကိုယ်နဲ့သူ့ကိုကာပေးခဲ့ပါတယ်သူ့အဖေလည်းတရမ်းနဲ့ပြစ်ဒဏ်ခံခဲ့ရပါတယ်
အစ္စရေးနဲ့ဟာမတ်စ်ယာယီအပြည့်ရနိုင်မှုသမရဘိုင်ဒန်အစိုးရဟာတန်တမန်ရေးအရာကြိုးပမ်းခဲ့ပါတယ
် We've been in close contact with the leaders of Qatar.
ကာတာကရောအီဂျစ်နဲ့ရောအစ္စရေးမှာရှိတဲ့ခေါင်းဆောင်တွေကိုရောအနီးကပ်ဆက်သွယ်ခဲ့တယ်လို့ဒီသဘောတူညီချက်ရဖို့အပြန်အလှန်အချိန်ချင်းတယောက်နဲ့တယောက်ဆွေးနွေးခဲ့ကြပါတယ် မိသားစုတွေအခုနောက်ဆုံးပြန်ဆောင်ကြတဲ့အချိန်သူတို့မျက်နှာတွေပေါ်ကပြုံးတွေမျက်ရည်တွေကိုမြင်ရတဲ့အချိန်မှာကျွန်တော်တို့ကြိုးပမ်းရကြုံနဲ့တည်းဆိုတာကိုသတိပြနေပါတယ်
တုံလုံး၆ချားပွဲတက်ခဲမှုကိုကြုံတွေ့ရသူတွေရဲ့စိတ်ဒဏ်ရာကုစားဖို့တော့ရေးရှိအချိန်ယူရမှာဖြစ်တယ်လို့ဆိုပါတယ်
physically many of them are doing okay
ရုပ်ပိုင်းဆိုင်ရာအရာတော့သူတို့အတော်များများကောင်းမွန်ပါလေစိတ်ပိုင်းဆိုင်ရာစိတ်ခံစားချက်အရာတော့အချိန်တော်ယူပြီးကုစားကြရမှာပါအီဇူရီနဲ့တခြားနိုင်ငံတွေအနေနဲ့သူတို့ရခဲ့တဲ့စိတ်တရားတွေကိုကုစားဖို့အတွက်ရှေ့မှာလိုအပ်တာတွေထောက်ပံ့ပေးနိုင်အောင်ဘာတွေလုပ်ပေးရမလဲဆိုတာကိုပြင်ဆင်ကြပါလိမ့်မယ်
အစ္စရေးဟမတ်သဘောတူညီချက်အရဖမ်းဆီးခံထားတဲ့ပါလက်စတိုင်းအများပြားပြန်လွတ်လာပြီဖြစ်တယ်လို့လူသားချင်းစာနာမှုအကူအညီတွေလည်းပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့ဒီပြည့်ရက်အစည်းအဝေးတက်တန်းတိုးနိုင်မလားဆိုတာကတော့မသိကြလားပါဘူး
။ When this ceasefire period
ends ပြည့်ခတ်ရက်စည်အချိန်သတ်မှတ်ချက်တက်တန်းကုန်လွန်သွားတဲ့အခါတိုက်ခိုက်ရေးတွေပြန်ဆမယ်ဆိုတာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောဆိုထားပါတယ်။ဟမတ်အဖွဲ့ကိုဖယ်ရှားပြီးတဲ့အထိတိုက်ခိုက်သွားမယ်ဆိုတာကိုအစ္စရေးကပြောထားတာပါ
။ဒါပေမဲ့လည်းအစ္စရေးဟမတ်ပြည်ပခအဆုံးတတ်နိုင်မယ်။ထားဝစဉ်အဖြစ်တည်းကထွက်ပေါ်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပါ
။ Until there is an independent
လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်နိုင်သေးတဲ့အဲ့ဒီဒေသမှာငြိမ်းချမ်းရေးနဲ့လုံခြုံရေးရှိမှာမဟုတ်ပါဘူး
။ပေါ်ယဟမင်းကြီးဖရန်စစ်ကလည်းတွေးဆုံဆွေးနွေးအဖြစ်ရှာဖို့ဟာအရေးကြီးကြောင်းနဲ့ကစားကန်တွေပြန်လွတ်လာတဲ့အပေါ်ဝမ်းသာချူစူကြောင်းပြောဆိုပါရခင်ဗျာ။
အစ်စင်းနဲ့ဖမ်းမဆက်ပြည့်ပြီးတော့တစကံပြန်လွတ်လာတာကိုကိုအောင်ပြောပြခဲ့တာပါအခုတော့မဆုမြတ်မှုတင်ဆက်တဲ့ကဘာတလွားခီးသွားကဏ္ဍပါအော်စတြေးလျနိုင်ငံကိုခေါ်သွားမှာပါအော်စတြေးလျနိုင်ငံကိုအလဲရောက်လာသူတွေတွေ့မြင်ပူးကျင်တဲ့အထက်မှာကိုဝါလာဝတ်ဝန်ကောင်လေးတွေလည်းပါပါတယ်မျိုးတုံးတော့မဲ့အချိန်လေးဂျုံနေရတဲ့ကိုဝါလာလေးတွေကိုဧည့်သည်တွေအနေနဲ့တပ်ပုံတွေ့တဲ့ချစ်စရာကောင်လေးတွေထက်တော်ရင်တော်လေးတွေအဖြစ်ကာကွယ်စောင့်ရှောက်နိုင်အောင်ဩစတြေးလျမှာကြိုးစားနေတာမျိုးမဆုမြတ်မွန်နဲ့အတူသွားကြည့်အောင်ပါခင်ဗျာ
ကိုဝါလာဝဝင်လေးတွေတားပိုက်ကောင်လေးတွေလိုတခြားနိုင်ငံတွေမှာမတွေ့ရတဲ့တံတားလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့အကြီးစားလေးရှိပါတယ်သစ်ပင်တွေပေါ်မှာတွဲကုတ်နေတတ်ကြတဲ့ကိုဝါလာဝတ်ဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမြို့တုံးတော့မဲ့အန္တရာယ်ရှိတဲ့သတ္တဝါတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာ Australia အစိုးရကသတ်မှတ်ခဲ့ပါတယ်။ Australia နိုင်ငံရဲ့သဘာဝတော်ရိုက်တဲ့မှာကိုဝါလာကောင်ရေ 9,000 တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်။ဒါကြောင့်တရိတ်ဆန်ရုံတွေကိုဝါလာထိမ့်သိမ်းဆောင်လျှောက်တဲ့ဂီဟာတွေမှာကိုဝါလာတွေကိုဘလို့ကာကွယ်စောင့်ရှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်
။ We know that within New South Wales probably about 20,000 koalas left.
New South Wales ပြည်နယ်ထဲမှာကိုဝါလာကောင်ရေ 2,000 လောက်ပဲရှိတော့တယ်ဆိုတာကျွန်တော်တို့သိထားပါတယ်။မြို့တုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီအခြေအနေပြောင်းလဲသွားအောင်လို့အခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုဝါလာတွေမြို့တုံးသွားနိုင်ပါတယ
်။ Sydney မြို့မှာရှိတဲ့ Taronga တရိတ်ဆန်ရုံမှာကိုဝါလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ
် Before COVID we'd have 2 million visitors through our gates
ကိုဗစ်မဖြစ်ခင်တုန်းကကျွန်တော်တို့သရိုက်ဆန်ရုံကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်ဒီကိုလာကြတဲ့ဧည့်သည်တွေအနေနဲ့သရိုက်ဆန်တွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီသရိုက်ဆန်တွေအတွက်သဘောပတ်ဝန်းကျင်မှာဘယ်လိုပြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိအောင်နေမကဘဲနဲ့တာဝန်လည်းလုံးဝရှိပါတယ်
အခုလိုဩစတြေးလျအစိုးရရဲ့ကိုဝါလာအသိပညာပေးအစီအစဉ်တွေရှိသလိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုဝါလာရဲ့အကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens ကိုဝါလာစောင့်ကြည့်ရေးဂီဟာမှာဆိုရင်လည်းနေထိုင်မကောင်းဖြစ်နေတဲ့ကိုဝါလာတွေထိခိုက်ဒဏ်ရာရထားတဲ့ကိုဝါလာဝတ်ဝင်လေးတွေကိုကုသစောင့်ရှောက်ပေးနေတဲ့အစီအစဉ်လုပ်ထားပါတယ်။ဒီနေရာကိုလာလေကြတဲဟိုကြသူတွေအနေနဲ့ကိုဝါလာတွေကိုအနောက်ရှံမဖြစ်စေပဲလေ့လာနိုင်အောင်လို့နေရာတွေကိုအသေးအချာလုပ်ထားပါတယ
် The wonderful thing about this is they are all wild koalas they've not been bred
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရင်တိုင်းပဲထားပါတယ်ကိုဝါလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူးဧည့်သည်တွေအနေနဲ့ကိုဝါလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကိုယ်ပတ်ဝန်းကျင်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲဒီတတဝါတွေကိုဘယ်လိုထိမ့်သိမ့်နိုင်မလဲတော်ရင်တရဝါတွေကိုဘလူကာဝယ်ဆောက်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ
် Port Stevens Koala Sanctuary ကဟာမှာဧည့်သည်တွေညအိမ်နားနေပြီးတော့လဲ Koala တွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်ဒါပေမဲ့ပွေးချီခြင်းစရာ Koala လေးတွေကိုထိကိုက်ခွင့်တော့ရမှာမဟုတ်ပါဘူး
So these koalas being wild, we don't touch or hold them. We limited our interactions.
Koala ရေကိုဒီမှာတဘာဝတိုင်ထားတဲ့အတွက်သူတို့ကိုဂိုင်တွေချီပွေ့လို့မရပါဘူး။အပြန်အလှန်တုံ့ပြန်တာမျိုးတွေကိုကန့်သတ်ထားပါတယ်။ Australia နိုင်ငံတဲကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥပဒေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကန်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်။အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တီးတတ်မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်။ကျမတို့စီမှာတော့ koala တွေကိုအဝေးကနေပဲလိလာခွင့်ပေးပါတယ်။အဲဒါကြောင့်သူတို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကကင်းနေထိုင်နေကြတာကိုအဝေးကနေလိလာနိုင်ပါတယ်
။ဒေါ်လာသမောက်များစွာအကုန်ခံလုပ်ထားတဲ့ Paul Stevens Koala ဆောင်ချီကီဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ
်။ We want people to feel like you're in their habitat, not they're in ours.
လူတွေအနေနဲ့ကိုအလာတွေနေထိုင်ကျဆားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်။ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတဲ့ဆိုတာမျိုးမမြင်စေချင်ပါဘူး။အဲ့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ
်။ဒီကိုဧည့်သည်တွေလာကြည့်နိုင်တယ်ဆိုပေမဲ့ခီးသွားလုပ်ငန်းကိုပထမရှေ့တန်းမတင်ပဲကိုအလာဆောင်ကြည့်ရေးကိုဦးစားပေးထားတယ်လို့ပြောပါတယ်။ဧည့်သည်တွေကလည်းဒါကိုသဘောကျကြပုံရပါတယ်
။ Yeah, well, they obviously have the koala's best interests at heart.the fact that they
ဒီအလူတွေကခွာလာလေးတွေရေးကိုအကောင်းဆုံးရှည်တန်းတင်လုပ်နေကြတာသိတာပါတယ်ခွာလာလေးတွေနဲ့အပြန်အလှန်တုံ့ပြန်မှုနည်းနိုင်သမျှနည်းအောင်လုပ်ထားတာကသူတို့လေးတွေအကောင်းဆုံးအခြေအနေနဲ့တိုးရိုင်းနဲ့ပြန်သွားနိုင်ဖို့ဖြစ်တာမို့သိကောင်းပါတယ်သူတို့သိလဲဂယူးဆိုင်ပါတယ်တန်တန်ပြက်ပြက်နဲ့ခင်မီလှုပ်ထားတဲ့နေရာမှာခွာလာလေးတွေကိုထိတ်တန့်ပြုစုစောင့်ရှောက်နေတယ်လို့ပြောနိုင်ပါတယ
် It's actually nice that we're not holding themIt's nicer for them.
ကြည့်တော့ koala လေးတွေကိုဂိုင်တွယ်ခွင့်မရတာကောင်းပါတယ်။တစ်ပင်တွေတော့မှသူတို့သဘာဝအတိုင်းနေနေကြတာပိုရောင်မှကောင်းပါတယ်။ ਸੁ ညာန်တန်တွေနဲ့လူတွေကိုသူတို့ကြောက်တယ်ဆိုတာကျမတို့အရင်ကသဘောမပေါက်ခဲ့ပါဘူး
။ယူကလစ်ရွက်တွေကိုသာစားပြီးတော့တနေ့ကို18နာရီထက်မနည်းအိတ်နေတတ်တဲ့ koala ဝက်ဝင်လေးတွေကို Australia နိုင်ငံနဲ့တွဲပြီးတော့လူသိများပေမဲ့ဒီအကောင်လေးတွေကို Australia နိုင်ငံရဲ့အရှိချမ်းနဲ့အရှိတောင်ချမ်းမှသာတွေ့ရနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာကကမ္ဘာလှည့်ခီးသည်တွေတည်းမဟုတ်ဘဲဖြည်တွင်ဧည့်သည်တွေကိုပါကိုအလာတွေအကြောင်းသိသွားစေဖို့ရည်ရွယ်ဆောင်ရွက်နေကြပါတာပ
ါ That hopefully they're walking away with not only just an understanding of how they can protect them in their everyday choices
ဒီကိုလာတဲ့ဧည့်သည်တွေအနေနဲ့နေ့စဉ်သူတို့ရွေးချယ်မှုကနေကိုအလာတွေအတွက်ဘယ်လိုအကောက်အွယ်ပေးနိုင်မလဲဆိုတာတွေမဟုတ်ဘဲနဲ့တော်ရဲနဲ့မှာကိုအလာတွေကိုတွေ့တဲ့အခါဘယ်လိုပြုမှုသင့်တယ်ဆိုတော့ကိုပါသိသွားလိမ့်မယ်လို့မျှော်လင့်မိပါတယ်ကိုအလာတွေနဲ့ခက်ခွာခွာနေတဲ့သိစံတွေကိုမထိခိုက်စေဘဲသဘောအကိုဘလို့ပုံစံခန်းစားသင့်နေဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ်
။ Australia နိုင်ငံကိုလာလေကြတဲ့ Air Therapy အနေနဲ့ချစ်စရာ Koala ဝက်ဝင်လေးတွေကိုပွေဖက်ဓာတ်ပုံမရိုက်ခင်မျိုးတုံးတော့မဲ့အညည်ကြောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စေချင်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြောပါတယ်ရှင်။ကျမစုမြတ်မောင်မ
Australia Koala ဝက်ဝင်လေးတွေအကြောင်းမဆုမြတ်မွန်ရဲ့ကဘာတလွားခီးသွားအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရလို့အားလုံးအားရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO ရဲ့အင်္ဂါညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းအချင်းချုပ်မခင်လေးပြောပြပေးပါအောင်ခင်ဗျာ
။အိန္ဒိယနိုင်ငံဟိမွေနာတောင်ကျောမှာဥမင်လိုင်ကောင်းတူရင်18ရက်ကြာပြိမိနေတဲ့ဆောက်လုပ်ရေးဝင်တဲ့42ဦးကိုအခုကျမတို့သတင်းကြေညာနေတဲ့အချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေကပိုက်လိုင်းထည့်ပြီးတော့ကယ်ဆယ်အစီအစဉ်တွေစတင်နေပါပြီ။ပြိမိနေသူတွေကိုကယ်ထုတ်တဲ့နေရာမှာတယောက်ကို3မိနစ်ကနေ5မိနစ်ကြာကြာနိုင်တယ်လို့ဆိုပါတယ်။နိုင်ပေါင်း400ကျော်ကြာတူဖော်ခဲ့ပြီးတဲ့နောက်ပိုင်းမှာလူ4ယောက်စီပါတဲ့ကယ်ဆယ်အဖွဲ့3ဘွဲ့ကဒီဆောက်လုပ်ရေးဝင်တဲ့42ယောက်ပိတ်မိနေတဲ့ဥမင်လှိုင်ကောင်းတဲ့အရင်ဝင်သွားပြီးတော့ကေဇေးအစီအစဉ်ကိုစတင်မှာဖြစ်တဲ့အကြောင်းအမျိုးသားကေဇေးဌာနအဖွဲ့ဝင်တဦးဖြစ်တဲ့ဆရိတ်အာတာဟစိန်ကနယူးဒေးလီမြို့မှာသတင်းတောက်တွေကိုပြောထားပါရှင်။အစ္စရေးနဲ့ဟာမတ်စ်တို့ရဲ့အပြစ်ခတ်ရက်စဲ9ရက်မြောက်နေ့အထိတက်တန်းတိုးလာတဲ့အတွက်ကြောင့်မလို့အကျဉ်းသားတွေနဲ့ဒဇာကန်တွေပို့ပြီးလဲလှယ်နိုင်မှုမျှော်လင့်နေကြပါတယ်။အစ္စရေးအကျဉ်းတောင်တွေမှာပြစ်မှုအမျိုးမျိုးနဲ့ချုပ်နှောင်ခံထားရတဲ့ပါလက်စတိုင်းအကျဉ်းသားတွေကို၃ချိန်မြောက်လွှတ်ပေးရင်းနောက်ထပ်ဒဇာကန်၁၀ဦးကိုလွှတ်ပေးရေးအပါအဝင်၄ရက်ကြာအပြစ်ရရေးသဘောတူညီချက်ကိုကျော်လွန်ပြီးတော့နောက်ထပ်၁ရက်ထပ်တိုးကဟာမတ်စ်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုအစ္စရေးဘက်ကရပ်တန့်ထားတာပါ။တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အရှေ့တောင်အာရှနိုင်ငံတွေနဲ့အဓိကမိတ်ဖက်နိုင်ငံတွေကြားဆက်ဆံရေးတင်းမာနေချိန်မှာပဲတရုတ်ရေတပ်သင်္ဘော၃စင်းဟာမြန်မာတရုတ်ရေကြောင်းပူးတွဲလေ့ကျင့်ရေးအတွက်နိုဝင်ဘာ29ရက်ကရန်ကုန်မြို့တီလဝစိတ်ကန်းကိုရောက်လာတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုရောက်လာတဲ့သင်္ဘောတွေကတော့ဖြတ်သင်္ဘော free gate စစ်ရေးရင်နဲ့ထောက်ပံ့ရေးစစ်ရေးရင်တွေပါ။ဒီသင်္ဘောတွေနဲ့ဘယ်ချိန်မှစီးရေးလေ့ကျင့်မှုတွေစတင်မယ်ဆိုတာကိုအသေးစိတ်ဖော်ပြမထားပေမဲ့သင်္ဘောတွေပေါ်မှာတော့သင်္ဘောသား900လောက်ကိုတင်ဆောင်လာတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီလာဇမ်းပိုင်းကလည်းရုရှားစစ်သင်္ဘော၃စင်းကလည်းပ ထမဆုံးအကြိမ်ပြည့်မြန်မာရုရှားရေချောင်းလူချင်းဆိုင်ရာလေ့ကျင့်မှုမြန်မာနိုင်ငံကိုရောက်လာပါသေးတယ်ရှင်
။ကျေးဇူးပါမခင်လေး။အခုလိုသတင်းချင်းချုပ်ပြီးမှတော့ VO American တန်ရဲ့အင်ကာညအစီအစဉ်ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမတ်ဆူမွန်ပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျမ်ဘီဟန်ဆာနဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လွေရာဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိဆက်အနိုင်ရည်နဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from